Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်သားရှင်များရှင်။ VOA American တိုင်းရဲ့2022ခုနှစ်စက်တင်ဘာလ14ရက်ပုံထိုးနေ့မနက်ပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတော်မီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်အဖန်ယူနာဆင်နိုင်ပါတယ်။ကျမနောင်လာပါဒီကနေ့အစီအစဉ်တို့ကိုတာဝန်ယူတင်ဆက်သွားမှာပ
ါဟုတ်ကဲ့ပါဒီကနေ့ကြားရမယ့်သတင်းတွေကတော့ဗြိတိန်ဘုရင်မကြီးရုပ်လောင်းလန်ဒန်မြို့တော်ကိုရောက်ရှိသွားပါပြီရုရှားတပ်တွေပြန်လည်ဆုတ်ခွာနေရတဲ့အခြေအနေနဲ့ကမ္ဘာရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုစတဲ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်ပေးသွားမှာပါ
ကောင်းပါပြီရှင်ကုလစုံစမ်းရေးအဖွဲ့မြန်မာနိုင်ငံအစီရင်ခံစာအပေါ်အကဲခတ်တချို့ရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
အခုမနစ်ကအာနာသိမ့်ပြီးတဲ့ခါကျတော့ဒီရခိုင်နဲ့ရိုဟင်ဂျာတွေမကတော့ဘူးအဒီပြေလုံးဒီဘာမှာမျိုးတွေဖြစ်လာတယ်လေကျွမ်းမိန်ပြတာလဲ one paragraph ပါတယ်တော်လေးကိုရုပ်ပြဆင်းမဲ့နိုင်ပါတယ
်ဒီတင်းအပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်လူမျိုးရုံးတပ်ဖြတ်မှုဆွဲချက်ကို ICJ တရားရုံးကကြားနာမှုနှစ်ချီကြားနိုင်ပြီးတော့ဒီဆွဲဆိုချက်အပေါ်စစ်ကောင်စီရဲ့ရင်ဆိုင်မှု NUG ရဲ့အခမ်းအနားတွေကိုလည်းကြားမှာဖြစ်တယ်လို့အာရှတလွားလူကုန်ကူးနေတဲ့ကမ္ဘောဒီးယားအခြေစိုက်လှုပ်ရှားနေတဲ့တရုတ်စိုက်ဘာရက်စ်ဘုတ်ဂိုင်းတွေအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ဆိုရှယ်မီဒီယာပေါ်ကလူကြည့်များသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင်ကွင်းချက်မဆုနဲ့ကမ္ဘာတလွားခီးတော့အစီအစဉ်တွေကိုရှုစားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိပ်တန်းရောက်သတင်းတွေကိုကိုရဲမွန်နဲ့ကိုခင်မောင်စုံမင်းတို့ပြောပြပေးပါရှင်
။ရုရှားနယ်စပ်နဲ့တမိုင်လောက်အကွာမှာရှိပြီးလွန်ခဲ့တဲ့9လကရုရှားတပ်တွေကျူးကျော်တဲ့ပထမဆုံးနေ့မှာတင်ပိုက်ခဲ့တဲ့ယူကရိန်းနိုင်ငံအရှေ့မြောက်ဘက်ကဗွန်ချန့်မြို့ကိုယူကရိန်းတပ်တွေပြန်လည်တင်ပိုက်လိုက်နိုင်ပါတယ်။ယူကရိန်းတပ်တွေအောင်မြင်မှုအတွက်ယူကရိန်းအစိုးရကကြေညာနေပြီးလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းစတူယန်ကီလိုမီတာ6000ကျော်တင်ပိုက်နိုင်ခဲ့ကြောင်းသမ္မတဗလိုဒီမာဇယ်လန်စကီကလည်းတင်းလာနေနှောင်းပိုင်းမင်ကွန်းမှာပြောသွားပါတယ်။ရုရှားတပ်တွေပြန်လည်ဆုတ်ခွာနေရတဲ့အခြေအနေတွေကိုအမေရိကန်တာဝန်ရှိသူတွေကလည်းအတိအပြုပြောကြပါတယ်
။ I think what you're seeing is certainly a shift in momentum.by
Ukraine တပ်တွေအရှိန်အဟုန်အားကောင်းတဲ့အပြောင်းအလဲတရက်ကိုတေချာပေါက်တွေ့နေရပါတယ်လို့ American အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူ John Kirby ကတမရအိမ်ပြူတော်မှာသတင်းထုတ်တွေကိုပြောသွားတာပါမြောက်ဖက်အရက်မှာဆိုရင် Russia တပ်တွေခံစစ်ကနေပြန်လည်ဆုတ်ခွာနေကြရပြီးအထူးသဖြင့်တော့ Russia တွေထိန်းချုပ်ထားတဲ့ Kharkiv ပတ်ဝန်းကျင်ဒေသတွေမှာပါ Pentagon စစ်ဌာနချုပ်ကလည်းဒီသတင်းကိုအတည်ပြုခဲ့ပေမဲ့ Russia တပ်တွေပြန်လည်ဆုတ်ခွာသွားတဲ့အပေါ်စိတ်ချလက်ချသဘောမထားဖို့ကိုလည်းတတိပေးထားပါတယ်ယူကရိန်းတာဝန်ရှိသူတွေကလည်းရုရှားက CIA ရရော့လာပေမဲ့ရုရှားဘက်ကနေစိုက်ဘာအရတိုက်ခိုက်တာတွေအထူးသဖြင့်တော့နိုင်ငံရဲ့စွမ်းအင်စနစ်နဲ့ငွေကြေးစနစ်တွေကိုစိုက်ဘာတိုက်ခိုက်တာတွေပိုလှုပ်လာနိုင်တယ်လို့ပြီးခဲ့တဲ့ရက်ပိုင်းကပဲသတိပေးပြောကြားထားပါဗျ။အမေရိကန်တာဝန်ရှိသူတွေကလည်းရုရှားလေကြောင်းကနေတိုက်ခိုက်ရမှာယူကရိန်းစွမ်းအင်ထုတ်လုပ်ရေးစက်ရုံတွေကိုပိတ်မတ်ထားတိုက်ခိုက်တာတွေကြောင့်မီးပြတ်ရရတွေကိုလည်းထောက်ပြကြပါဗျခင်ဗျာ။
ဂျာတာပရင်းနီကာစာပြီးနှစ်ရက်တာကျင်းပမဲ့ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့SEO ထိပ်သီးဆွေးနွေးပွဲမှာရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အပါအဝင်နိုင်ငံပေါင်းတဒါဇင်ကျော်ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။အဲ့ဒီနှစ်ပတ်လည်ဆွေးနွေးပွဲကိုလက်ရှိအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ဗဟိုအာရှဒေသကဥဇ်ဘက်ကစ္စတန်နိုင်ငံစမာခန်းမြို့မှာပြုလုပ်မှာဖြစ်ပါတယ်။ SEO အဖွဲ့ဝင်အားလုံးဟာကျွန်တော်တို့ရဲ့အနီးဆုံးမိတ်အိမ်နီးချင်းတွေမိတ်ဆွေတွေမဟာဗျူဟာမဟာမိတ်တွေဖြစ်ကြတယ်လို့ဥဇ်ဘက်ကစ္စတန်သမ္မတဆဗကတ်မာဇီယိုယက်ကဆွေးနွေးပွဲမတိုင်ခင်မှာပြောပါတယ်အဲ့ဒီဆွေးနွေးပွဲနှစ်ရက်တာအတွင်းမှာရုရှားသမ္မတဗလာဒီမာပူတင်နဲ့ရှင်ရှီကျင်းပင်တို့ဟာလူကိုယ်တိုင်တီးတန့်ဆွေးနွေးပွဲတွေလည်းစီစဉ်ထားပါတယ်ဆွေးနွေးပွဲမှာအရင်ဆိုဗီယက်ပြည်ထောင်စုဟောင်းနိုင်ငံတွေဖြစ်ကြတဲ့ဗဟိုအာရှဒေသကနိုင်ငံတွေနဲ့အတူအိန္ဒိယပါကစ္စတန်တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်ဒါအပြင်ဘယ်လာရုစ်အီရန်မွန်ဂိုလီးယားတို့ကလေးလာသူအဖြစ်တက်ရောက်ကြမှာဖြစ်ပြီးအထူးအဲ့တဲ့အဖြစ်တူရကီအာမေးနီးယားအဇာဘိုင်ဂျန်တို့ကတက်ရောက်ကြမှာဖြစ်ပါတယ်။ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့နယ်စပ်အငင်းပွားမှုတွေဖြေရှင်းဖို့တရုတ်နိုင်ငံကနေဥဆောင်ဖွဲ့စည်းခဲ့တာဖြစ်ပါတယ
်။ Twitter လူမှုကွန်ရက်ရဲ့ဤပညာလုံခြုံရေးအကြီးအကဲဟောင်းအင်္ဂါနေ့မှာ American လွှတ်တော်ရှင်းမောက်ထွက်ဆိုရာမှာကုမ္ပဏီရဲ့လုံခြုံရေးဆိုင်ရာအားနည်းချက်တွေကိုအလေးထားပြောဆိုသွားပါတယ်။လွှတ်တော်တရားရေးရာကော်မတီရဲ့စင်ခေါ်ချက်အရာအကြီးအကဲဟောင်းပီတာဇက်တိုက Twitter ကုမ္ပဏီရဲ့ဤပညာလုံခြုံရေးပြော့ကွက်အားနည်းချက်တွေကုမ္ပဏီအကြီးအကဲတာဝန်ရှိသူတွေအရေးယူပြုပြင်ဆောင်ရွက်မှုမရှိတာတွေလူမှုကွန်မြူနာစာမျက်နှာရဲ့လွှမ်းမိုးနိုင်စွမ်းတွေတန်းနေချီတဲ့အကောင့်အသုပြဿနာတွေကိုဖွင့်ချပြခဲ့ပါဗျ။အခုဒီနေရာမှာရှိနေကြတဲ့လွှတ်တော်အမတ်တွေရဲ့ Twitter အကောင့်တွေဟာ ကုမ္ပဏီမှလုပ်နေသူတွေလက်ထဲမှာရှိနေတယ်လို့လည်းသတိပေးခဲ့တာပါနိုင်ငံတော်လုံခြုံရေးနဲ့တွစ်တာတုံးဆွဲသူတွေကိုအန္တရာယ်ရောက်မဲ့အရေးတွေကိုမြင်လို့တွစ်တာအသွင်းရေးတွေကိုဖောက်ချဖို့ဆုံးဖြတ်ခဲ့တာလို့လည်းပြောသွားပါတယ်တိုင်းတစ်ပတ်ကထောက်လန်းရေးတွေအထူးသဖြင့်တော့တရုတ်အိန္ဒိယနဲ့နိုင်ဂျီးရီးယားနိုင်ငံတွေကထောက်လန်းရေးတွေကုမ္ပဏီတွေဝင်ရောက်လုပ်ကိုင်နေတယ်လို့တန်တရားရှိကြောင်းလည်းပြောပါတယ်လွှတ်တော်က Republican နဲ့ Democrat အမတ်တွေကတွစ်တာကုမ္ပဏီကိုဝေဖန်ပြစ်တင်ပြောဆိုကြတယ်လို့နည်းပညာကုမ္ပဏီတွေကိုဥရောပကလိုပုံမတင်ကျက်တဲ့ဥပဒေတွေနဲ့ကင်တွယ်ဖို့လိုအပ်နေပြီလို့လည်းပြောကြပါတယ
်။ဗြိတိန်ပြည်မကြီးဒုတိယမြောက် Alice Bay ရဲ့ရုပ်အလောင်းဟာအင်္ဂါနေ့ကလန်ဒန်မြို့ရှိ Buckingham နန်းတော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဘုရင်မကြီးရဲ့ရုပ်အလောင်း Buckingham နန်းတော်ကိုမော်တော်ယာဉ်တန်းနဲ့တည်ဆောင်လာစဉ်လူရာပေါင်းများစွာဟာနန်းတော်အပြင်ဘက်နဲ့လမ်းဘေးဝဲရာတွေမှာတန်းစီပြီးကာရဝပြုကြပါတယ်။တတိယမြောက်ချားစ်ဘုရင်နဲ့ယင်းဤသူတော်ဝင်မိသားစုဝင်တချို့ကလည်းဘက်ကင်ဟမ်နန်းတော်မှာကြိုဆိုခဲ့ကြပါတယ်။ဘုရင်မကြီးရဲ့ရုပ်အလောင်းကိုစကော့တလန်ပြည်အီဒင်ဘတ်မြို့ကနေ C70 စစ်ဖက်ဆိုင်ရာတည်ယူပို့ဆောင်ရေးလေယာဉ်နဲ့လန်ဒန်မြို့ကိုပြန်လည်တည်ယူတဲ့ခီးစဉ်မှာတော့ဘုရင်မကြီးရဲ့အူသီတော်တမီးတော်အန်မင်းသမီးနဲ့ကျင်းရတော်စာတင်မတီလော်ရန့်စ်တို့လိုက်ပါလာခဲ့ကြပါတယ်။ဘုရင်မကြီးရဲ့ရုပ်အလောင်းကိုနန်းတော်ထဲမှာရှိတဲ့ဘုံခမ်းမမှာတညတာထားရှိပြီးတဲ့နောက်ဗုဒ္ဓဦးနေမှာတော့ချားစ်ဘုရင်နဲ့အတူအများပြည်သူတွေလိုက်ပါပြီးဆက်တရာစုခေတ်ကတိဆောက်ခဲ့တဲ့ဝက်မင်စတာဘုရားကျောင်းကိုပြောင်းရွှေ့ကလေးရက်ထားမှာဖြစ်ပါတယ်။အဲဒီနောက်ဂါရဝပြုကြီးညိုကြီးစုသူတွေအတွက်တနေ့ကို23နာရီဖွင့်လှစ်ထားမှာဖြစ်ပြီးတော်ဝင်မိသားစုရဲ့လုံးကျော်ရဲ့စစ်တီတွေကစောင့်ကြက်ထားမှာဖြစ်ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 1233ညဟိုင်းဒိုမီတာ40 kHz 9133ညဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ရဲ့ဗုဒ္ဓဟူးနေ့သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါကမ္ဘာရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုဟာအရင်ကမကြုံဘူးသေးတဲ့အခြေအနေတရက်စီကိုဥတည်နေကြောင်းကမ္ဘာရာသီဥတုအဖွဲ့ကြီးရဲ့အစီရင်ခံစာအစ်အင်္ဂါနေ့ကထုတ်ပြန်ရမှာကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတရက်စ်ကသတိပေးပြောကြားလိုက်ပါတယ် WMO အကြီးအကဲကလည်းရာသီဥတုပြောင်းလဲမှုတွေရဲ့စိုးရိမ်စရာအခြေအနေတွေကိုသတိပေးခဲ့တာပ
ါ We have seen a fivefold increase in the amount of disasters during the
လွန်ခဲ့တဲ့9နှစ်အတွင်းကပ်ဘေးဆိုးတွေဟာ9ဆတိုးလာခဲ့ပါတယ်ရေကြီးမှုမိုးခေါင်ရေရှားမှုအပူပိုင်းမုန်တိုင်းတွေနဲ့အပူလိုင်းတွေဖြစ်ပါတယ်လို့ WMO အသွင်းမှုချုပ် Petteri Telles ကပြောသွားတာပါ The United in Science လို့ခေါင်းစဉ်ပေးထားတဲ့ဒီလေ့လာချက်တွေထဲမှာလေယူထဲကဖန်လုံငွေဓာတ်ငွေတိတ်သည်းစဆက်လက်တိုးလာနေပြီးတော့ကမ္ဘာခေါင်းဆောင်တွေကမ္ဘာကြီးပူနွေးလာနေတာကိုရောချဖို့အစီအစဉ်တွေကိုထိထိမိမိမစီစဉ်နိုင်တာကြောင့်အန္တရာယ်ရောက်မဲ့အခြေအနေကိုပိုပြီးနီးလာနေပြီလို့သတိပေးထားပါတယ်။ရာသီဥတုဆိုးရွားမှုတွေကိုမကြာခဏဖြစ်နေပြီးဒီလိုမျိုးရာသီဥတုဆိုးတွေဟာပုံမူပြီးတော့လည်းပြင်းထန်လာနေတယ်လို့သတိပေးထားပါတယ်
။ပါကစ္စတန်နိုင်ငံမှာလာတော့ကြရေကြီးရေလွှမ်းမိုးနေတာကြောင့်သေဆုံးသူဟာ1500နီးပါးရှိသွားပြီဖြစ်ပြီးအဲ့ဒီအထက်မှာပြီးခဲ့တဲ့24နာရီအတွင်းမိုးရေကြီးရေလျှံမှုနဲ့ဆက်နွယ်ပြီးသေဆုံးသူက54ယောက်ပါဝင်ကြောင်းလည်းတာဝန်ရှိသူတွေကအင်ကာနေ့မှာပြောဆိုပါတယ်။ပြီးခဲ့တဲ့ဂျွန်လလေလောက်ကလေးကမိုးရွာသွန်းခဲ့တဲ့မုတ်တုံမို့ဟာဒီလာထဲမှာလဲဇက်တက်ရွာသွန်းအောင်မှာဖြစ်ပါတယ်အဲ့ဒီလိုမိုးရွာသွန်းမှုကြောင့်လှုပ်ဆောင်နေတဲ့ကယ်ဆယ်ရေးနဲ့အကူအညီပေးရေးလုပ်ငန်းတွေကိုအနှောက်အယှက်ဖြစ်မှာစိုးရိမ်မိတယ်လို့ပါကစ္စတန်ရာသီဥတုပြောင်းလဲဆိုင်ရာဝန်ကြီးရှာရီရမန်ကပြောပါတယ်ရေဘေးတင့်သူလူပေါင်း33တန်းလောက်ရှိနေပြီးအစောပိုင်းမှာရေကြောင့်ယောဂါဖြစ်ရတဲ့လူထောင်ပေါင်းများစွာရှိနေတဲ့ရေဘေးတဲ့ဒေသတွေမှာအခုအခါတုတ်ကွေးယောဂါတွေဖြစ်ပွားနေကြောင်းလဲကျန်းမာရေးအရာရှိတွေကပြောဆိုပါတယ်ခင်ဗျာ
ဟေဒီမျိုးတော်ကယာဇဝိဂိုင်းတွေထိန်းချုပ်ထားတဲ့ဆင်းရဲသားရပ်ကွက်မှာသတင်းလိုက်နေရင်သတင်းဆောင်နှစ်ဦးတနက်နဲ့ပြစ်တက်ခံရပြီးအလောင်းတွေကိုလည်းမီးရှို့ခံခဲ့ရကြောင်းသတင်းလွတ်လပ်ခွင့်အဖွဲ့ကပြောပါတယ်သတင်းတော့တွေအသက်ခံရတာဒုတိယအကြိမ်ဖြစ်တယ်လို့လည်းဆိုပါတယ်ဖော်သူပရင်စ်ခရိုင်းစစ်တေးဆိုလေးမျိုးမှာပူမူဆူရွာလာနေတဲ့အကြမ်းဖက်မှုတွေအပါအဝင်လက်တလောက18နှစ်အရွယ်မင်းကလေးအသက်ခံခဲ့ရတဲ့အကြောင်းတွေကိုစုံစမ်းနေတဲ့သတင်းတော့ခုနှစ်ဦးဟာတနင်္ဂနွေနေ့မှာတိုက်ခိုက်ခံခဲ့ရတာလို့ဟေဒီလွတ်လပ်တော်သတင်းတော့အဖွဲ့ကသတင်းထုတ်ပြန်ထားပါတယ်အသက်ခံခဲ့ရတဲ့သတင်းတော့တွေကတော့ထေဆန်လက်ထိနဲ့ဖရန်စစ်ချားစ်တို့ဖြစ်ပါတယ်ရန်ဆောင်နေတဲ့ဒူးစရိုက်ဂိုင်းနှစ်ခုချောင်းမြောင်းတိုက်ခိုက်တာခံခဲ့ရတာလို့လည်းသတင်းတော့အဖွဲ့တာဝန်ရှိသူတယောက်ကဒေသခံမက်ထရိုပို Haiti Radio ကိုပြောပါရယ်ဒါပေမဲ့ဘယ်ဂိုင်းတွေလဲဆိုတာကိုတော့ပြောကြားသွားခြင်းမရှိပါဘူးကျန်တဲ့သတင်းတော့၅ဦးကတော့ထိခိုက်ဒဏ်ရာရခဲ့ခြင်းမရှိပဲလွမြောက်သွားခဲ့ပြီးအသက်ခံရတဲ့သတင်းတော့တွေရဲ့ရုပ်အလောင်းတွေကတော့ပြန်လည်မရရှိသေးပါဘူးသတင်းတော့အဖွဲ့ကအခုလောက်ရက်ကိုပြစ်တင်ရှုတ်ချလိုက်ပြီးအစိုးရအနေနဲ့နိုင်ငံတွင်းမှာပုံမဆိုးရွားလာနေပြီးလုံခြုံမှုကင်းမဲ့နေကလူသက်မှုပြန်ပေးဆွဲမှုတွေတိုးလာတာတွေကိုပုံမကောင်းမွန်လာအောင်ပြုပြင်ဖို့တောင်းဆိုလိုက်ပါတယ်
အမေရိကန်နဲ့မက္ကဆီကိုနယ်စပ်အနီးလူမောင်ကိုအုပ်စုတွေကိုနှိမ်နင်းရာကအ धिक လူမောင်ကိုကွန်ရက်ကိုဟန်တားနိုင်ခဲ့ပြီးလူမောင်ကိုကူးသူ၈ဦးကိုလည်းဖမ်းဆီးမိကြောင်းဥပဒေစိုးမိုးရေးအရာရှိတွေကအင်ကာနေကပြောပါရယ်အဲ့ဒီကိန်းဟာကြီးမားတဲ့လူကုန်ကူးမှုတွေကိုလှုံ့ဆော်နေပြီးကိုလံဘီယာဂွာတီမာလာနဲ့မက္ကဆီကိုနိုင်ငံတွေကအထောက်ထားမဲ့ရွှေပြောင်းကျသူရာထောင်နဲ့ချီပြီးအမေရိကန်ပြည်ထောင်စုတဲ့မကြာခင်နှစ်တွေကပို့ဆောင်ပေးခဲ့တယ်လို့တရားရေးဌာနကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။မက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းကလူမောင်ကိုတွေကိုနှိမ်နင်းဖို့ရည်ရွယ်ပြီးပြီးခဲ့တဲ့နှစ်ကရှေ့နေချုပ်မာရစ်ဂါလန်ဦးဆောင်ခဲ့တဲ့အဲလ်ဖာပူပေါင်းစစ်စင်ရေးဒစိမ့်တပိုင်းအဖြစ်အခုနောက်ဆုံးနှိမ်နင်းမှုတွေလှုပ်ဆောင်ခဲ့တာပါ။မက္ကဆီကိုနဲ့အမေရိကတိုက်အလဲပိုင်းကအထောက်ထားမဲ့ရွှေပြောင်းသူတွေအမေရိကန်တဲ့ဝင်ရောက်တဲ့ကိစ္စအတွေ့သမ္မတဂျိုးဘိုင်ဒင်အစိုးရဟာအတိုက်ခံ Republican တွေရဲ့ဝေဖန်မှုနဲ့ရင်ဆိုင်နေရချိန်မှာပဲနှိမ်နင်းမှုတွေလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ပုတ်ထုံးနေမနက်ဖက်ထိတ်တဲ့ရောက်တဲ့တဲ့တွေကိုကိုရဲမွန်နဲ့ကိုခင်မောင်စုံမင်းတို့တင်ပြသွားတော့ပါရှင်ခုတော့တရင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံမှာလူသားစုပေါ်ကျလို့နဲ့ရာဇဝမှုနဲ့စစ်ရာဇဝမှုတွေပိုများလာကြောင်းတပော့အိုက်တပတ်အမ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းရေးအဖွဲ့အကြီးကြီးကပြောလိုက်တဲ့အပေါ်လူ့အခွင့်အရေးလှုပ်ရှားသူတွေနဲ့မြန်မာအရေးအကဲခတ်သူတွေကကြိုဆိုလိုက်ကြပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှဒီနှစ်တင်ပြတဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာမှာမနစ်ကထဲနိုင်ငံတကာရာဇဝမှုတွေနှစ်ဆကျော်ပါဝင်ခဲ့ကြောင်းတပော့အိုက်တပတ်အမ်အကြီးကြီးနီကိုလတ်စ်ကွန်ဂျန်ကတနင်္လာနေ့မှာပြောဆိုခဲ့တာပါIWM အစီရင်ခံစာအပေါ်မြန်မာအရေးသုံးသပ်သူတွေရဲ့အမြင်တွေကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ဒီအစီရင်ခံစာထူးခြားမှုကို NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းက
သူ့အတွက်ကတော့ထူးခြားမှုရှိမယ်ကျွန်တော်တို့လိုညီညီနဲ့အမြင်နဲ့တွေ့နေရတဲ့အကြောင်းအရာကတော့ကျွန်တော်သိတော့မထူးခြားဘူး။နေ့တိုင်းကျွန်တော်တို့ပုံမှုတော့စိုးရွားတဲ့ဖြစ်ဖြစ်တည်ဖြစ်တယ်။ဒါပေမဲ့သူ့ရဲ့မိကွန်းနဲ့မှာထည့်ပြီးတော့ပြောကြားခြင်းကအခုချိန်အထိဒီလောက်စိုးရွားနေတဲ့လူခွင့်ရေးချုပ်ဖောက်မှုတွေမကပဲရာဇဝမှုကျူးလွန်နေတဲ့စစ်ကောင်စီကိုဟိုအရေးယူဖို့နှောက်နှေးနေတဲ့နိုင်ငံတကာကတော့သူလှုပ်နှုတ်လိုက်သလိုဖြစ်သွားမှာပါအရင်တော့2018ကဖြစ်ပျက်ခဲ့တဲ့ရိုဟင်ဂျာတွေပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝမှုအကြောင်းတွေအခုချိန်ထိကျွန်တော်တို့ဒီတရားမျှတမှုပေါ်ဆောင်မှုမရသေးတဲ့ကိစ္စတွေသလိုဒါကိုအဓိကထားပြီးပြောပါတယ်ဒါပေမဲ့ဒီလိုမျိုးရရှိထားတဲ့အချက်ပေါင်းဒီတမ်းသုံးတန်းနဲ့နောက်တစ်ခါပြင်ဆင်ထားတယ်ဆိုတဲ့ဥပဒေပိုင်းဆိုင်ရာcase ပေါင်းเนาะသူတို့ကတော့68ခုလောက်ရရှိတာပြောတယ
်ဒီထူကြမှုပေါ်ဘူဝါဒသုံးသက်အကြံပြုဖွဲ့တံပဒီပါ Institute ရဲ့ညွှန်ကြားမှုဒေါက်တာခင်စောဝင်းကလည်
းသူ့ရဲ့ statement ကတော့တူတူလေးဆိုပေမဲ့အချက်လက်တွေအပြည့်ပါတယ်ဟိုရှေရှေဝေးလျှောက်ပြောမလဲဘူးလေတကယ် point ရောက်ပြီးပါတယ်ဆိုတော့ဘာထူကြမှုကိုကျွန်တော်ကတွေ့လဲဆိုတော့သူတို့ဟိုရှားလေးရှားလေးဟိုမရောလေးပြင်တိုးလာတယ်လေအရင်ကတော့2019မတန်ခင်ရောရွန်ဂျာရဘောမှာရက်စက်တာတွေကအများကြီးရှိရဲအဲ့ဒါတွေလည်းအချက်လေးတွေအများကြီးစုဆောင်းထားတာပဲဒါပေမဲ့ဟိုကိစ္စကနှိမ့်ကွင်းနေတယ်အခုကမနှိမ့်ကအာနာသိမ့်ပြီးတဲ့ခါကျတော့ဒီရခိုင်နဲ့ရွန်ဂျာတွေမကတော့ဘူးဒီပြည်လုံးဒီဘက်မှာဒါမျိုးတွေဖြစ်လာတယ်လေကျွမ့်မိန်ပြတာလဲ one paragraph ပါတယ်တော်တော်လေးကိုရုပ်ပြဆင်းမဲ့နိုင်ပါတယ်ဒီလူတွေကို due process လည်းမရှိဘူး transparency လည်းမရှိဘူးအဲ့ဘလို့စလို့ဘလို့အမိန့်ချလိုက်မှလည်းမသိဘူးကျွန်တော်ဖတ်ကြည့်ခါကျတော့ကျွန်တော်ကိုထိတ်လန့်သွားတယ်ဒါတွေကတင်းကြံရတာ evidence ဖြစ်မှာပဲအမလို့သူကညွှန်းထားပြီ ICJ တင်မကဘူး ICC လည်းဒီလမ်းကြောင်းဘက်ကိုတော့စတင်လိုက်ပြီဆိုတော့ဟိုပြတာပဲ
ဒါအပြင်ဒီတစ်ခေါက်အစီရင်ခံစာမှာနိုင်ငံတကာရာဇဝတ်မှုအမျိုးအစားထူးခြားမှုကိုလည်းဥအောင်မျိုးမင်းက
အရင်တုန်းကတော့ကျွန်တော် 2018-2018 ဒါပေမဲ့နောက်ပိုင်းမှာဖြစ်ပွားနေတဲ့ကိစ္စတွေကအဲ့ဒီတော့ကဖြစ်ပွားခဲ့တဲ့ရာဇဝတ်မှုတို့လိုပဲ crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးထိခိုက်တဲ့အရာနောက်တစ်ခါအရင်လုံးကတိတ်ပြီးတော့နိုင်ငံတကာကမသုံးတဲ့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုတွေကိုသူကထုတ်ပေါ်ပြောသွားတာတွေ့ရတယ်။ဒါကတော့ကျူးလွန်မှုကတာမန်လူအမြောက်များကိုကျူးလွန်တာမကဘူးစစ်ပွဲကာလအတွင်းမှာကျူးလွန်တဲ့အရာမျိုးဖြစ်တဲ့အတွက်စစ်ပွဲဆိုင်ရာရာဇဝတ်မှုမြောက်နေတယ်ဆိုတာသူကတော့တင်ပြသွားတာပေါ့နော်။နောက်ထပ် ပြောတဲ့နေချက်ကတော့ဒါမျိုးလုပ်နေတဲ့အတွက်တော့ကမ္ဘာကြီးကဆက်ပြီးတော့တိမခံနိုင်တော့ဘူးဒါနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဘယ်လိုမျိုးအရေးယူဆောင်ရွက်ဖို့တင့်နေဆိုတာပုံပွင့်လင်းတိုက်တွန်းပြီးတော့ပြောဆိုဖို့တော်တော်လိုအပ်နေဘူးလို့ထင်တယ်
ဒီပေါ်မြန်မာစစ်ကောင်စီပြောခွင့်ရကိုမေးခဲ့ပေမဲ့မတုံ့ပြန်ခဲ့ပါဘူးဒေါက်တာခင်စောဝင်းကလည်း
သူတို့ကဒါမျိုးကိုတုံ့ပြန်ခဲ့တယ်လေဟိုတလောကတော့မဟုတ်မှတည်းသူတို့ဆွဆွဲပါတယ်ဆိုတော့သူတို့ကြည့်ပါတယ်ဒီတော့ပဲသူတို့လည်း defense ရလို့မရှိဘူးသူတို့ကအကုန်လုံးဘူးခံပါပဲဒါလည်းကျွန်တော်ကဟိုကြိုးပြီးတော့တွေ့ထားရမယ်လေဟိုတော်တော်လေးကိုလုံးလာပရိယာစိုက်ပြီးတော့လုံးရမယ်ကိစ္စပါ
ဦးအောင်မျိုးမင်းကတော့ရှေ့ဆက်လုံနိုင်ဖို့လိုနေတာကိုအခုလိုထောက်ပြပါတယ
်သူတို့ကိုယ်တိုင်ကကြီးညာထားတဲ့အမှုပေါင်း68ခုဆိုတာဒါကတကယ့်ကိုပြည့်စုံလုံလောက်ပြီးတော့တိကျတဲ့အမှုလို့ပြောလို့ရတယ်ဒီအမှုတွေကိုစုဆောင်ထားတဲ့လူကတာဝန်ကျေစွာစုဆောင်ထားပြီးပြီသတင်းပေးပို့တဲ့ပြည်တွင်းကပြည်သူလည်းတတိရှိရဲဝင်စွာနဲ့ပေးပို့ပြီးပြီအဲဒီတော့ကျွန်တော်တို့ကနောက်တစ်ဆင့်စ조사ဖို့ကစုဆောင်ထားပြီးတဲ့အချက်တွေကိုတရားရုံးမှာလက်ခံပြီးတော့အမှုဆွဲဖို့အဲ့ဒီပိုင်းမှာတော့တပည့်အိုင်းတပည့်အန်ကတော့လုံနိုင်မှာမဟုတ်ဒါပေမဲ့နိုင်ငံတကာမှာကျွန်တော်တို့ကိုစားပြုပြီးတော့လှုပ်ရှားနေတဲ့ NUG ကိုစလဲတွေဝင်းကြီးတွေတစ်ချိန်တည်းမှာတည်းအမှုမှန်ပေါ်ပေါက်ရေးတွေလှုပ်ဆောင်နေတဲ့ပြည်သူတွေနောက်တစ်ခါပြည်ပရောက်အဖွဲ့အစည်းတွေဥပဒေဖွဲ့တွေရဲ့အကူအညီပူးပေါင်းဆောင်ရွက်အများကြီးလိုပါမယ်အခုဆိုရင်ကျွန်တော်တို့က Universal Jurisdiction ကိုခေါ်တဲ့နည်းလမ်းတစ်ခုကိုသုံးပြီးတော့ Argentina တူရကီနောက်တစ်ခါအခုဆိုရင်အင်ဒိုနီးရှားမှာအစနော်ကျွန်တော်တို့အမှုဖွင့်နိုင်ဖို့စူးစမ်းတယ်အဲ့ဒါလေးမြန်မြန်ပေါ်အောင်လှုပ်ဆောင်ပြီးတော့အမှုဖွင့်ပြီးတော့ဒီရရှိထားတဲ့သက်သေထောက်ထားကိုအသုံးပြုနိုင်မှာအမှန်တရားကအမြန်ဆုံးလာပါသေးတယ
်တကယ်တော့ပြီးခဲ့တဲ့ ICC နိုင်ငံတကာတရားရုံးမှာမြန်မာအမှုကိုလက်ခံစစ်ဆေးဖို့မှာလဲ DIMM ဒါမှမဟုတ် DIMM အထောက်အထားတွေကိုအဓိကကိုကဆုံးဖြတ်ခဲ့တယ်လို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျာ
ကိုယ်မြန်မာရှင်ခုတစ်ဆက်တဲ့ ICJ တရားရုံးမှာတရားရင်ဆိုင်တဲ့တည်င်းဖက်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုဂျီနိုဆိုက်ဆိုတဲ့ကမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးကစစ်ဆေးကြားနာသွားမဲ့အချိန်ဟာ၄နှစ်လောက်ကြာနိုင်ပြီးတော့စစ်တပ်ရဲ့ရက်ဆက်ကျူးလွန်မှုတွေကိုကိုရိုင်းကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာတွေတရားရုံးရှေ့မှောက်ထွက်ဆိုနိုင်ခြေရှိတယ်လို့နိုင်ငံတကာဥပဒေရှင်ကပြောဆိုလိုက်ပါတယ် ICJ ရဲ့တရားစီရင်ပိုင်ခွင့်ကိုမြန်မာဖက်ကကန့်ကွက်ချက်ရှုံးနိမ့်ခဲ့ပြီးတဲ့နောက်ဆက်လက်ဖြစ်နိုင်ခြေအလားစစ်ကောင်စီဘက်ကလူမျိုးရုံးတပ်ဖြတ်မှုဆွဆွဲချက်မှုကိုဘလို့ဆက်လက်ရင်ဆိုင်သွားမလဲအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီရဲ့အခမ်းကဏ္ဍကဘလို့ရှိမလဲစတဲ့သုံးသပ်ချက်တွေကိုမှတ်အင်ဂျင်နက်ကစူးစီးတင်ပြထားပါတယ်ရှင
်နယ်သာလန်နိုင်ငံ The Hague မြို့အခြေဆိုင် ICJ ကုလသမဂ္ဂနိုင်ငံတကာတရားရုံးမှာဇူလိုင်လ22ရက်နေ့ကမြန်မာရဲ့ကနဦးကန့်ကွက်ချက်၄ချက်စလုံးကိုပယ်ချခဲ့တာပါရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုဂျီနိုဆိုက်ဆိုတဲ့ဂမ်ဘီယာရဲ့ဆွဲချက်ကို ICJ တရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးဆိုပြီးမြန်မာရဲ့ကန့်ကွက်လျှောက်ထားချက်အပေါ်မှာစီရင်ချက်ချမှတ်ဖို့အချိန်၃နှစ်ကြာခဲ့ပါတယ်။မြန်မာရဲ့ကန့်ကွက်ချက်၄ချက်စလုံးကိုပယ်ချခဲ့တဲ့ ICJ တရားသူကြီးတွေထဲမှာမြန်မာဘက်ကအဆိုပြုထားတဲ့တရားသူကြီးတောင်ပါဝင်တယ်လို့နိုင်ငံတကာဥပဒေပညာရှင်မိုက်ကယ်ဘက်ကာက VOA ကိုပြောပါတယ်။လေးချက်စလုံးပယ်ခဲ့တဲ့အထဲမှာစိတ်ဝင်စားစရာကောင်းတဲ့အချက်ကနှစ်ချက်ရှိတယ်လို့လည်းသူကအခုလိုပြောပါတယ
် In one of Myanmar's objections that some of your viewers might recall was this idea that well the Gambia has brought
ဖြူရီပြိတ္တတဲ့အနေနဲ့မှတ်မိကြမှာပါမြန်မာရဲ့ကန့်ကွက်ချက်တစ်ချက်ကတော့ Gambia ဟာ OIC ရဲ့ကိုယ်စားလှယ်အဖြစ်ဆောင်ရွက်နေတယ်ဆိုတဲ့အချက်ပါ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုတာအစိုးရအချင်းချင်းညီနိုင်ဆောင်ရွက်နေတဲ့အဖွဲ့အစည်းဖြစ်ပြီးတော့ဒါနဲ့ပတ်သက်လို့အငင်းပွားစရာမရှိပါဘူးကမ္ဘီယာရဲ့တရားစွပ်စုံမှုမှာ ONC ကပံ့ပိုးကူညီနေတာရမုံငွေထောက်ပံ့နေတာအမှန်ပါပဲဒါပေမဲ့မြန်မာရဲ့ကန့်ကွက်ချက်ကကမ္ဘီယာဟာ ONC ရဲ့ proxy ဂျာဂန်ဆောင်ရွက်ပေးနေတာဖြစ်ပြီးတော့အမှုမှာအမှန်တကယ်ရှောက်ထားတဲ့နိုင်ငံမဟုတ်တာကြောင့်တရားစီရင်ပိုင်ခွင့်မရှိဘူးလို့မြန်မာကကန့်ကွက်ခဲ့တာပါဒါပေမဲ့ ICJ ကအရင်နှစ်ပေါင်းကြာမြင့်စွာကတည်းကရှိခဲ့တဲ့တရားရုံးရဲ့ရည်တည်ချက်ကိုထပ်မံအတည်ပြုလိုက်ပါတယ်ဒါကတော့တရားသူကြီးအားလုံးဟာဒီကန့်ကွက်ချက်ကိုပယ်ချခဲ့တာပါတရားရုံးအနေနဲ့နိုင်ငံတကာရဲ့တရားစွဲဆိုအမှုဖွင့်ဖို့ဆုံးဖြတ်ချက်နောက်ွယ်ကတွန်းအားတွေပံ့ပိုးမှုတွေကိုစိတ်မဝင်စားဘူးဆိုတာကိုပြလိုက်တာပါဒီနေရာမှာအကြောင်းအရာအလုံးဟာကိုပိုင်အချုပ်အခြာအာဏာရှိတဲ့ဂမ်ဘီယာအနေနဲ့ကျင့်ဝတ်အတိုင်းဒီအမှုကို ICJ ကိုစွဲတင်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ
် ICJ တရားသူကြီး16ဦးရှိရမှာတရုတ်တရားသူကြီးရှူအက်တယောက်ပဲထောက်ခံခဲ့တဲ့မြန်မာရဲ့ကန့်ကွက်ချက်တစ်ချက်နဲ့ပတ်သက်လို့မိုက်ကယ်ဘက်ကာကအခုလိုပြောပါတယ
် The Gambia isn't a state that's been directly injured or specially affected in any way by what Myanmar
တပ်ဖြတ်မှုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်မှာဂမ်ဘီယာနိုင်ငံဟာဓာတ်ရိုက်ထိခိုက်ဒဏ်ရာရတာဒါမှမဟုတ်နစ်နာတဲ့နိုင်ငံမဟုတ်ဘူးလို့မြန်မာဘက်ကခြေပတာရှိပါတယ်မ မြန်မာဘက်ကရှင်းနေတွေကထောက်ပြချက်ကကိုယ်တိုင်ခံရသူမဟုတ်ဘဲဂမ်ဘီယာကတရားဆက်ဆိုခွင့်မရှိဘူးဆိုတဲ့အချက်ပါဒါကိုလည်းတရားရုံးကပယ်ချခဲ့ပါတယ်ဂမ်ဘီယာအနေနဲ့မြန်မာဘက်ကပြောသလိုတနည်းနည်းနဲ့သူတို့ကိုအထူးထိခိုက်တယ်ဆိုတာပြသဖို့မလိုဘူးဆိုတာကိုတရားရုံးကဆုံးဖြတ်ခဲ့တာပါဒါ့အပြင် ICJ တရားရုံးကအကြောင်းပြချက်ပေးခဲ့တာက Genocide Convention ပါဝင်တဲ့နိုင်ငံအားလုံးအနေနဲ့လက်မှတ်ရေးထိုးထားတဲ့အချက်တွေအတိုင်းကျိုးပန်းလိုက်နာဖို့ဘုံအကျိုးစီးပွားကိုဖန်တီးပေးတာဖြစ်ပြီးဂမ်ဘီယာလိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတနေနိုင်ငံအနေနဲ့ကျိုးပန်းခွင့်ရှိနေတာပ
ါ2024ခုနှစ်လောက်မှာဂမ်ဘီယာနဲ့မြန်မာအပြန်အလှန်တရားရုံးရှေ့မှောက်ဘယ်အချိန်ထွက်ဆိုရမလဲဆိုတာကို ICJ ကဆုံးဖြတ်ဖို့ရှိတယ်လို့ဆိုပါတယ်အဲ့ဒီနောက်ကြားနာစစ်ဆေးမှုကိုစပြီးဆိုရင်ရိုဟင်ဂျာတွေကိုယ်တိုင် ICJ တရားရုံးရှေ့မှောက်ထွက်ဆိုလာနိုင်ဖို့ရှိတယ်လို့ရိုဟင်ဂျာအဖွဲ့အစည်းကိုယ်စားလှယ်တွေနောက်ကုလသမဂ္ဂကျွမ်းကျင်သူတချို့လည်းထွက်ဆိုလာတာကိုတွေးကြရဖို့ရှိတယ်လို့မိုက်ကယ်ဘာဂါကဆိုပါတယ်မြန်မာအပေါ်ဂျီနိုဆိုက်ဆွဲချက်ကိုစဉ်ချက်ချဖို့ ICJ ကပြင်ဆင်မဲ့အချိန်ကိုမေးကြည့်ရမှာတော့မိုက်ကယ်ဘာဂါကအခုလိုပြောပါတယ
် So after that hearing takes place the court typically takes 8 to 9 months
အဲ့တော့တရားရုံးကနှစ်ဖက်အပြန်အလှန်ရှောက်ထားချက်တွေကိုကြားနာပြီးပြီဆိုရင်အပြည့်အစုံဆုံးဖြတ်ချက်ချမှတ်ဖို့၈လဒါမှမဟုတ်၉လအချိန်ယူရမှာဖြစ်ပါတယ်ဒီတော့တရားမျှတမှုရှိဖို့အတွက်အချိန်အကြာကြီးကလေးကစောင့်နေရသူတွေအဖို့ ICJ တရားရုံးဆောင်ရွက်မှုဟာအချိန်အတော်ကြာတယ်လို့ထင်ကြမှာပါတစ်ဖက်မှာလည်းဒီအစီအစဉ်တွေအားလုံးကမြန်မာဘက်ကတခြားလုံးပါဝင်မယ်လို့ယူဆတွက်ချက်ထားတာဖြစ်ပါတယ
်ဒါဆိုရင် ICJ တရားရုံးမှာမြန်မာဘက်ကဆက်ပြီးရင်ဆိုင်သွားဖို့ရှိမရှိစစ်ကောင်စီကရောဘယ်လိုရှိမလဲပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုခုလိုတုံ့ပြန်ထားပါတယ
် ICJ နဲ့ပတ်သက်ပြီးတော့ကျွန်တော်ဆက်လက်လှုပ်ဆောင်ရမယ့်လုပ်ငန်းတွေနဲ့ပတ်သက်ပြီးအချက်အလက်စုဆောင်တာတွေရင်းစုဆောင်တာတွေဒါတွေကိုတော့ကျွန်တော်ဒါသူ့ရဲ့အောက်မှာရှိတဲ့ဒါကော်မတီတွေကဆက်လက်လှုပ်ဆောင်နေရရှိပါတယ်အဲဒါနဲ့ပတ်သက်ပြီးတော့ဘောနောဆက်လှုပ်မလှုပ်ဆိုတော့ယတိပြပြောဖို့ခရင်သေးတွေလို့ကျွန်တော်ပြောချင်ပါတယ်
ရိုဟင်ဂျာတွေဘက်ကတော့ဂမ်ဘီယာနိုင်ငံရဲ့အကျိုးဆောင်ရှေ့နေအဖွဲ့နဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ဗြိတိန်အခြေစိုက်မြန်မာရိုဟင်ဂျာများအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ
်အခုဆိုရင် UK အစိုးရကဂမ်ဘီယာဆွဲထားတဲ့လူမျိုးတို့တပ်ဖြတ်မှုအမှုမှာလိုက်ပါလာပြီဂျာမနီလေးလိုက်ပါလာတယ်အဲ့လိုကျွန်တော်တို့အနေနဲ့ရိုဟင်ဂျာတွေအနေနဲ့ကဘာမှာရှိနေတဲ့ဒီလို powerful country ပေါ့နော်အခု UK တနိုင်ငံပါလာပြီဆိုတော့ဂျာမနီပါလာပြီဆိုတော့ကျန်တဲ့နိုင်ငံတွေကိုလိုက်ပါလာဖို့ကျွန်တော်တို့အနေနဲ့လှုပ်ဖို့ရှိတယ်နောက်ပြီးတော့ဒီအမှုမှာတက်တေတွက်ဆူမှုတွေအတွက်အများကြီးလိုအပ်တာတွေရှိလာနိုင်တယ်တက်တေတွက်ဆူမှုဆိုတာကတော့တကယ်တဲ့အဲ့လိုစစ်သားတချို့ရှိတယ်တခြားနီးလန်းတွေပေါ့နော်ကျွန်တော်တို့တွက်ဆူပေးနိုင်အောင်ဒီအမှုမှာပေါ့နော်မြန်မာအစိုးရကစစ်တပ်ကရည်ရွယ်ချက်ရှိရှိရိုဟင်ဂျာတွေကိုလူမျိုးတို့တပ်ဖြတ်မှုလုပ်ခဲ့တယ်ဆိုတော့တက်တေတွက်ဆူမှုတွေရှိလာနိုင်အောင်ကျွန်တော်တို့ Fully Hope လို့ခေါ်တဲ့ကျွန်တော်တို့ဒီ Gambia ရဲ့ရှေ့နေအဖွဲ့နဲ့ပူးပေါင်းပြီးလှုပ်ဆောင်နေပါတယ်လို့ကျွန်တော်ပြောချင
် ICJ တရားရုံးမှာမြန်မာနိုင်ငံကိုကိုစားပြုခွင့်မရခဲ့တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အခမ်းကဏ္ဍကရော Gambia ကဆွဲထားတဲ့ Genocide အမှုမှာဘလို့ပါဝင်ပတ်သက်လာနိုင်မှုရှိမလဲဦးထွန်းခင်ကအခုလိုပြောပါတယ
် NUG အနေနဲ့အမျိုးသားညီ NUG ကမြန်မာညီညွတ်ရေးအစိုးရအနေနဲ့ရှေ့ဆက်ပြီးပါဝင်ပြီးတော့ဒီမှာ threat ဆိုမှုတွေရှိလာနိုင်မယ်ဆိုတာလေးကျွန်တော်တို့အနေနဲ့သိထားတယ်ဒီလိုပါဝင်ပြီးတော့ဒီအမှုမှာတက်တည် threat ဆိုခြင်းအပြင်ကျွန်တော်တို့နိုင်ငံမှာဒီစစ်တပ်ကလူမျိုးတုံးတပ်ဖြတ်မှုကိုရဲရဲဆက်ဆက်လူမျိုးတုံးတပ်ဖြတ်မှုရုံးကြတွေကိုလုပ်ခဲ့တယ်ဆိုတော့ဟာမှာအများကြီးအထောက်အကူဖြစ်မယ်
အခုလို ICJ ကမြန်မာအပေါ်ဂျီနိုဆိုက်ဆွဲချက်ကိုလက်ခံလိုက်ချိန်မှာပဲရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်နောက်ထပ်လူမျိုးတုံးတပ်ဖြတ်မှုမဖြစ်အောင်အကာအကွယ်ပေးဖို့ ICJ တရားရုံးက2020ပြည့်နှစ် January မှာချမှတ်ထားတဲ့ Provisional Measures ကြားပြတ်အရေးယူဆောင်ရွက်ဖို့အစီအစဉ်တွေကိုမြန်မာစစ်ကောင်စီဘက်ကဆက်လက်လိုက်နာရမယ့်တာဝန်ရှိနေပါတယ်ရှင
်။မအင်ဂျင်နိုင်ပါရှင်ခုတော့တရုတ်လူကုန်ကူးဂိုင်းတင်ပြင်ပြပေးချင်ပါတယ်ကမ္ဘောဒီးယားနိုင်ငံတွင်မှလဲပတ်နေတဲ့အသရုပ်ဆိုင်ပါရာဇဝတ်ဂိုင်းတွေအတွင်မှာအာရှတလွားကအလုပ်သမားတွေကိုလူကုန်ကူးနေတယ်ဆိုတဲ့သတင်းတွေလာနေချီထွက်ပေါ်လာပြီးတဲ့နောက်မှာတော့ဒီပြဿနာကိုပိုးပြီးတော့ထိထိရောက်ကင်တွဲဆောင်ရွက်မယ်အကြောင်းအစိုးရကကတိပြုလိုက်ပါတယ်ဒီကိစ္စကိုထိထိရောက်ကင်တွဲဖြစ်ရှင်းဖို့ကမ္ဘောဒီးယားနိုင်ငံကိုကမ္ဘာတလွားကဖိအားပေးနေကြပါတယ် VOA ခမာဌာနရဲ့သတင်းဆောင်မကိုမတ်တိန်ကြီးထိုက်ကတင်ပြထားပါတယ် လူကောင်ကူးခံရသူတွေရှိနိုင်တဲ့နေရာတွေကာစီနိုတွေနဲ့ဟိုတယ်တွေကိုစစ်ဆေးဖို့တာဝန်ရှိသူတွေကိုချက်ထားပြီးဖြစ်ပြီးလူကောင်ကူးမှုတန်တရားနဲ့လူတချို့ကိုလည်းဖမ်းဆီးထားပြီးဖြစ်ကြောင်းပြည်ထောင်ဝင်ကြီးစာခန်းကဩဂုတ်လ22ရက်နေ့မှာပြောပါတယ်။လာစာကောင်းတဲ့ဤပညာအလုပ်တွေနဲ့မျှပြီးခေါ်ယူခံရတဲ့ထိုင်ဝမ်300ကျော်ဟာနောက်ဆုံးမှာတော့တရုတ်တွေကိုပြစ်မှတ်ထားလိမ်လည်တဲ့တယ်လီဖုန်းစင်တာတွေမှာအလုပ်လုပ်ကြရပြီးနောက်ထိမ့်ချုပ်ခံရကြောင်းထိုင်ဝမ်ဘက်ကပြောဆိုချက်ထွက်ပေါ်လာပြီးနောက်မှာကမ္ဘောဒီးယားပြည်ထရေးဝန်ကြီးကအခုလိုပြောတာဖြစ်ပါတယ်။ကမ္ဘောဒီးယားမှာခြေစိုက်ပြီးလိမ်ညာလှုပ်ရှားနေတဲ့တရုတ်လုပ်ငန်းတွေမှာနိုင်ငံသားတွေပြိမိနေတဲ့အပေါ်စိုးရင်ကြောင်းပြောဆိုချတဲ့ပြည်ပအစိုးရတွေအများအပြားရှိပါတယ်။ပြီးခဲ့တဲ့6လတာအတွင်းအတင်းအဓမ္မခိုင်းစေခံရမှုတွေကိုဖြည့်ရှင်းပေးဖို့တန်ယုံ3ခုထဲမှနေကအကြောင်းကြားခဲ့တယ်လို့လဲကမ္ဘောဒီးယားနိုင်ငံသားရေးဌာနပြောခွင့်ရချွမ်ဆွန်ရီကပြောပါတယ်ဒီထဲမှာဘင်္ဂလားဒေ့ရှ်အိန္ဒိယအင်ဒိုနီးရှားမလေးရှားမွန်ဂိုလီးယားနီပေါ်ပါကစ္စတန်ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတို့လည်းပါဝင်တဲ့အကြောင်းသူကပြောပါတယ်ဒီနှစ်အတွင်းလူကုန်ကူးဂိုင်းတွေထက်ကနေကဲတင်ခဲ့ရတဲ့နိုင်ငံသား900လောက်ရှိတယ်လို့လဲပြည်ထရေးဝန်ကြီးဌာနကပြောပါတယ်ကမ္ဘောဒီးယားနိုင်ငံသားတွေလည်းအိန္ဒိယချင်းထိုင်းနဲ့အင်ဒိုနီးရှားလိုနိုင်ငံတွေမှာကျွန်းပြုတ်ခန့်စေခံရတဲ့အခြေအနေမျိုးထိလူကုန်ကူးခံရတဲ့ပြဿနာကအစဉ်အဆက်ရှိနေတာပါဒါပေမဲ့လည်းကမ္ဘောဒီးယားနယ်စပ်တွေမှာပြည်ပကလက်ရောက်လှုပ်ရှားကြတဲ့လူကုန်ကူးဂိုင်းတွေကိုတိုက်ဖြတ်ရေးကတော့အခြေအနေသစ်တစ်ခုကြုံတွေ့ရတာဖြစ်ပါတယ်ရာဇဝတ်ဂိုင်းကွန်ရက်တွေကိုအစိုးရရဲ့ဖြိုခွင်းဆောင်ရွက်နိုင်စွမ်းဟာဆိုရင်လေနိုင်ငံရဲ့စီးပွားရေးနဲ့ဒေတာရင်းရည်တည်မှုတွေအထိပါအကျိုးဆက်တွေရှိနိုင်တယ်လို့ကျွမ်းကျင်သူတွေက VOA ခမာဌာနကိုပြောပါတယ်။လူကုန်ကူးမှုကွန်ရက်တွေကိုဖြုတ်ခွဲဖို့ပြက်ကွက်မယ်ဆိုရင်တော့ကမ္ဘောဒီးယားရင်ဆိုင်ရမယ်အကျိုးဆက်တွေကပြင်းထန်နိုင်တယ်လို့ပြောသူကတော့ပြည်တွင်းအခွင့်အရေးလှုပ်ရှားမှုအဖွဲ့ Ligado ရဲ့ဒုတိယညွှန်ကြားရေးမှူး Amsam At ဖြစ်ပါတယ်။
ပညာနေပါစံကြီးကမ္ဘာကြီးယင်းမန်
ကမ္ဘောဒီးယားအနေနဲ့အလိမ်အညာလုပ်ငန်းတွေကိုဖြိုခွဲရေးအတွက်ခိုင်ခိုင်မာမာပိုင်းဖြတ်ဆောင်ရွက်လိုစိတ်မရှိဘူးဆိုရင်တော့လုံခြုံရေးနဲ့ဘေးကင်းမှုကိစ္စတွေကြောင့်ခီးသွွားလုပ်ငန်းရင်းနှီးမြှုပ်နှံမှုနဲ့ကမ္ဘောဒီးယားရဲ့ပုံရိပ်ကိုထိခိုက်စေမှာပါ
ကမ္ဘောဒီးယားနိုင်ငံတွင်လူကုန်ကူးမှုနဲ့လုံသားတွေဝင်ရောက်မှုကိုထိန်းချုပ်နိုင်ရေးအတွက်အိန္ဒိယနိုင်ငံတွင်နဲ့လည်းခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်သင့်တယ်လို့သူကထပ်လောင်းပြောပါတယ်အင်တာနက်ဆိုက်ဘာလိမ်ညာမှုတွေနဲ့လူကုန်ကူးမှုတွေအရေးစိုးရိမ်ကြောင်းကုလသမဂ္ဂရဲ့ကမ္ဘောဒီးယားလူခွင့်ရဆိုင်ရာအထူးကိုယ်စားလှယ်ဘစ်မာတာဘွန်ကလည်းသူ့ရဲ့ပထမဆုံးခီးစဉ်အတွင်းမှာပြောပါတယ
် You need something more specialized
အထူးစီမံတစ်ခုခုနဲ့လိုအပ်တဲ့စွမ်းဆောင်ဤအရင်းမြစ်တွေလိုအပ်ပါတယ
်လူကုန်ကူးခံရသူတွေရဲ့နိုင်ငံတွင်နဲ့ပူးပေါင်းဆောင်ရွက်ဖို့လူကုန်ကူးခံရသူတွေကိုဖော်ထုတ်ပြီးလူလိန်ကွင်ရတွေရဲ့အချက်လက်တွေစုဆောင်ရယူမှုစမ်းသစ်တဲ့နည်းလမ်းတွေအတွက်လည်းကမ္ဘောဒီးယားတာဝန်ရှိသူတွေကိုလေ့ကျင့်သင်တန်းပေးဖို့လိုအပ်တယ်လို့သူကပြောပါတယ် Transparency International ရဲ့အဖွဲ့ကြီးရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအမှုဆောင်အရာရှိချုပ် Patch Pasi ကတော့နိုင်ငံတွင်းမှာလူကုန်ကူးဂိုင်းတွေဆက်ပြီးလှုပ်ရှားနေမယ်ဆိုရင်တော့အာဏာရပါတီအနေနဲ့ကြီးကြီးမားမားပေးဆက်ရနိုင်တယ်လို့ပြောပါတယ်
ပေါ်ရတ်အချင်းခင်းဒန်ဒိက
နိုင်ငံတကာရာဇဝတ်မှုကျူးလွန်သူတွေကလူကုန်ကူးမှုငွေမဲခွာချမှုနဲ့လက်နက်ကုန်ကူးမှုတို့အပါအဝင်ရာဇဝတ်မှုကြီးတွေကျူးလွန်ဖို့ကမ္ဘောဒီးယားမျိုးကိုအသုံးချနေတာကိုပြည်သူတွေကမလိုလားကြပါဘူ
းကမ္ဘောဒီးယားမြန်မာနိုင်ငံမြောက်ပိုင်းနယ်လာအိုတို့အပါအဝင်အရှိတောင်အရှဒေသတွင်းကတရားဥပဒေမဲ့ဖြစ်နေကြတဲ့ဒေသတွေမှာဒီနှစ်ပိုင်းနေအတွင်းတရုတ်ရာဇဝတ်ခိုင်းတွေကပိုပြီးချက်ထွင်လာနေတယ်လို့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေးဆင်တာဝါကပြောပါတယ်အလို့ကရရှိရေးအတွက်မြန်မာနိုင်ငံအပါအဝင်အရှိတောင်အရှနိုင်ငံတွေကိုတွားရောက်ရင်းလိန်ညာလှည့်ပြားမှုတွေနဲ့မိပြီးအတ္တမခိုင်းစေခံရတဲ့ဟောင်ကောင်ပြည်သူတွေထပ်နေပြန်လာနိုင်ဖို့ကြိုးစားနေတဲ့အကြောင်းဟောင်ကောင်တာဝန်ရှိသူတွေကလည်းဩဂုတ်လလယ်ပိုင်းတုန်းကပြောဆိုထားပါတယ်လိန်ညာခိုင်စေခံရတဲ့ဟောင်ကောင်ပြည်သူတချို့ကိုပြန်ပြီးတော့ခေါ်ယူနိုင်ခဲ့ပြီဖြစ်ပေမဲ့လည်းတချို့ကတော့မြန်မာနိုင်ငံမှာပြိမ့်မီနေစေဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့တောင်ပိုင်းနဲ့မြောက်ပိုင်းကိုခီးမသွားချဖို့လဲဟောင်ကောင်အာဏာပိုင်တို့ကပြည်သူတွေကိုတိုက်တွန်းနေပါတယ်ရှင
်။ကမ္ဘောဒီးယားနိုင်ငံမှာလဲပတ်နေတဲ့တရုတ်စိုက်ဘာရာဇဝတ်ဂိုင်းတွေအကြောင်းမှတင်ပြထိုက်တင်ပြသွားတာပါရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံတူနဲ့မနက်ခင်အစီအစဉ်တွေကိုလိုင်းဒိုမီတာ30 40 50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြင်ငွေကျဲမတ်စုကဘာတလွားခီးသွားစားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အရင်ဆုံးမင်းမြန်ခန့်တစ်ခုကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံခြားငွေထိန်းချုပ်ရေးဗဟိုပိုင်းရဲ့ကြိုးပမ်းချက်တွေရည်ရွယ်ချက်အတိုင်းမပေါက်တဲ့အပြင်နိုင်ငံခြားငွေရှာပေးနေတဲ့ပြပရောက်မြန်မာအလုပ်သမားတွေကိုအထိနာစေခဲ့တဲ့အားအနေချက်တွေရှိခဲ့တဲ့အကြောင်းစီးပွားရေးပညာရှင်ဒေါက်တာစောဦးကသုံးသပ်ပါတယ်။မြန်မာနိုင်ငံစီးပွားရေးဟာတိရီလင်္ကာနိုင်ငံလိုမဟုတ်ပဲအကြအတဲတွေကြားကြံ့ကြံ့ခံရပ်တည်နိုင်တဲ့အခြေခံကောင်းတွေရှိနေသေးတယ်လို့ VOA နဲ့တည်တံ့တွေ့ဆုံမင်းမြန်ခါမှပြောပါတယ်။ Center for Economic and Social Development CESD အမှုဆောင်ဒါရိုက်တာဒေါက်တာစောဦးကိုဦးသိန်းထိုက်ဦးကဘန်ကောက်မြို့မှာတွေ့ဆုံမင်းမြန်ထားပါတယ်
။ဟုတ်ကဲ့ဦးစောဦးအခုလိုကျွန်တော်တို့ VOA အတွက်အချိန်ပေးပြီးတော့တွေ့ဆုံမြင်မြန်ပေးတာကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းတွေ့ဆုံမြင်မြန်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ
်
။ကိုသိန်းထိုင်ဘူ
း။ဟုတ်ကဲ့ဦးစောဦးနဲ့မေးရမယ်ဆိုတော့အဓိကတော့မြန်မာနိုင်ငံလက်ရှိစီးပွားရေးအခြေအနေကိုပဲအဓိကမေးမယ်ဆိုပြီးတော့ကျွန်တော်စဉ်းစားထားပါတယ
်။ဟုတ်ကဲ့
တည်တည်တည်တိုက်တာတွေလည်းရှိမယ်လို့ယုံကြည်ပါတယ်။အဓိကတော့အခုမြန်မာနိုင်ငံမှာစီးပွားရေးအချက်အသေးတွေပဲပေါင်းစုံဂျုံနေရတယ်ဆိုတာကိုပညာရှင်တော်တော်များများအတိအမှတ်ပြုပြောနေတဲ့အချိန်မှာတစ်ချိန်တည်းမှာပဲမြန်မာနိုင်ငံစီးပွားရေးဟာတီးလင်္ကာနိုင်ငံလိုထိမ့်မနိုင်ရင်းရင်သွားတဲ့အခြေအနေမျိုးတွေဖြစ်မလားဆိုတော့စိုးရိမ်မှုတွေလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီမေးခွန်းနဲ့ပဲစတင်ပါမယ်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာတီးလင်္ကာအခြေအနေမျိုးကိုကျော်ရတာမျိုးဖြစ်သွားနိုင်မှာမဟုတ
်ဟုတ်ကဲ့တီးလင်္ကာကကျွန်တော်တို့ထက်ဆိုးတာကလေယာကဏ္ဍအောင်အားပြရမယ့်အချိန်မှာသူကသွားပြီးလေယာကဏ္ဍမှာမလိုအပ်ဖဲနဲ့ organic layer ဆိုပြီးတော့မှားပြီးလုံးပြီเนาะနောက်တစ်ခုကသူတို့ကဒီအထည်ချုပ်ကိုအားပေးရမယ်အစားသူတို့ကအထည်ချုပ်တွေဟာဒါဟိုဟာတွေပဲပေါ့နော်အလို့သမားတွေကိုကောင်းမွန်ဖြတ်တဲ့အလုပ်ပဲဆိုပြီးတော့ထည်ချုပ်ကဏ္ဍကိုသူတို့ကလစ်လူရှုပြီးတော့ရှင်းပြောရင်ဝန်ဆောင်မှုကဏ္ဍကိုပဲအားပေးခဲ့နောက်ပြီးတော့သူတို့ကရှင်းပြောရင်ကျွန်တော်တို့လို migrant လုံးနိုင်လောက်အောင် migrant နေရာလေကူးလိုက်တန်းလိုက်နော်အိမ်ဦးနဲ့ကျန်းပြင်ကျွန်တော်တို့ထိုင်းနဲ့မြန်မာလိုသွားနိုင်လာနိုင်တဲ့အနေအထားမျိုးမရှိသူတို့ကကျွန်းနိုင်ငံဖြစ်အဲ့တော့အဲ့သုံးချက်ကြောင့်မလို့ကျွန်တော်ကပြီးခဲ့တဲ့ခြူလာစီဝေးမှာလည်းကျွန်တော်တင်ပြတာကဒါကျွန်တော်တို့နိုင်ငံရဲ့အညာတရသူရဲကောင်းနေเนาะတန်း20လောက်ကတန်းချောင်းဟိုစัญญံခံပေးထားတဲ့ကြောင့်ကျွန်တော်တို့စီဝေးကြီးကမပြိုလဲတာပါဒါကိုပြောခဲ့တယ
်ဟုတ်ကဲ့ကျွန်တော်ဖြတ်ပြီးတော့ရ
ဟုတ်ကဲ့
ဒီနေရာမှာဥစားဦးတွေ့ပြသလိုဒီလင်္ကာနဲ့ကျွန်တော်တို့ကွယ်လွဲချက်တွေပေါ့เนาะတစ်ဖက်ကလည်းဒီစီဝေးရေးနဲ့ပတ်သက်လို့ခံမှန်းချက်တွေကိုသုံးသပ်တဲ့အခါမှာအခုကျွန်တော်တို့ရင်ဆိုင်နေရတဲ့နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေ
ဟုတ်တယ်။
နောက်ပြီးတော့ကူစေုပ်ချုပ်ရေးပေါ်လာပြီးတဲ့နောက်မှာတချို့ပြည်ပကုမ္ပဏီတွေထွက်သွားတဲ့ကိစ္စတွေဒီကိစ္စတွေကလည်းထည့်သွင်းစဉ်းစားမယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ပါတ
ယ်။ဒီအချက်တွေကရောစီးပွားရေးနဲ့ပတ်သက်လို့ကြိုတင်ခံမှန်းချက်တွေပေါ်မှာရက်ခတ်မှု
ရှိတာပေါ့ခင်ဗျာ။အဓိကကတော့ကျွန်တော်တို့ရဲ့ဟိုပါပေါ့နော်။ဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေထွက်သွားတဲ့ပြဿနာကတော်တော်ကြီးကျွန်တော်တို့အတွက်ကြီးမားတဲ့ခရက်ပေါ့နော်အဓိကကတော့အရင်ရှိပြီးသားအထူးသဖြင့်အထယ်ကျုပ်တို့ဒီဟိုဟာတို့မှာတော့နော်အာလေယာကဏ္ဍနဲ့ဒီကျွန်တော်တို့ရဲ့ရေနံနဲ့သဘာဝတန်းွေမှာတော့ရှိပြီးသားရင်းနှီးမြှုပ်နှံမှုတွေကဟိုထွက်သွားတာမျိုးမဖြစ်ပေမဲ့လေအထူးသဖြင့်ဒီအိမ်ချမ်းမြေတို့စောက်လုပ်ရေးလုပ်ငန်းတွေနော်အထူးသဖြင့်ဝန်ဆောင်မှုလုပ်ငန်းတွေဟိုတယ်လုပ်ငန်းတွေမှာဆိုတော်တော်များများရပ်သွားတာပေါ့နော်အဲ့ဒီတော့ကြောင့်မို့ကျွန်တော်တို့မှာအဓိကနေနာစေတာကတော့နိုင်ငံခြားငွေရရှိမှုပေါ့နော်အပြီးရင်လည်းကျွန်တော်တို့ရဲ့ဒီဟိုဟိုပါပေါ့နိုင်ငံတကာကစီးပွားပြည်တံခါသတ်မှတ်ချက်ကိုအရင်ကတော့ကြေကြေပြင်းပြင်းမလုပ်ဘူးဆိုပေမဲ့လည်းအထူးသဖြင့်အမေရိကန်ပြည်ထောင်စုကနေလှုပ်ထားတဲ့ဒီကျွန်တော်တို့ဒေါ်လာ1ဘီလီယံလောက်နော်အတစ်ဆိုနေတဲ့ပြဿနာဟာလေဒါကြီးမားတဲ့ပြဿနာပေါ့နော်အဲ့တော့ဒါတွေကြောင့်မို့ကျွန်တော်တို့မှာအခက်အခဲဖြစ်လာတာကနိုင်ငံခြားငွေရရှိမှုဆိုတဲ့ဟာအခက်အခဲဖြစ်လာတယ်เนาะအဲ့တော့ပြဿနာကတော့နိုင်ငံခြားငွေကတော့ကျွန်တော်တို့ကယာအမြဲတမ်းရနေတော့မယ်သို့တော်လည်းပဲအပိုလို့ပြောလို့ရတဲ့ဟိုပါပေါ့နိုင်ငံခြားအရင်တော့ကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတို့နိုင်ငံတကာအကူအညီထောက်ပံ့တို့နောက်ပြီးတော့တခြားပေါ့เนาะကျွန်တော်တို့ဒီထပ်ပြီးတော့အသိရလာမယ်เนาะ အခွင့်အလမ်းတွေဆုံးရှုံးသွားတဲ့ပုံမှာတီရီလင်ကရဲ့အဓိကပြဿနာကလည်းနိုင်ငံညာငွေရရှိမှုခန်းချောက်သွားတဲ့ဟာနေစတယ်ဆိုတော့ဒါကိုကျွန်တော်တို့ရဲ့ဘိုဟိုဘန်ရဲ့เนาะဒီစီမံခန့်ခွဲမှုဟာဒီနေရာမှာတော့ကျွန်တော်ပုံမှန်လင်းလင်းတင်ပြရင်မှားသွားတယ်လွဲသွားတယ်လို့ပြောလို့ရတာပေါ့เนาะ
ဘိုဟိုဘန်နဲ့ပတ်သက်လို့ပဲကျွန်တော်တပည့်မေကွန်အမေကမှာဘိုဟိုဘန်ကအခုဒီပြပမှာအလုပ်လုပ်တဲ့လူတွေရဲ့ဝင်ငွေတွေထိန်းချုပ်တာမျိုးနိုင်ငံခြားငွေထိန်းချုပ်မှုဒီလတွေပဲဒီလပိုင်းတွေအတွင်းမှာတော်တော်များများထုတ်ပြန်ပြီးတော့လောက်တာတွေရှိပါတယ်ဒါပေမဲ့တကယ်တမ်းကျတော့အပြင်မှာကျွန်တော်တို့သတိထားမိသလောက်ကြိုက်ရောင်းကြိုက်ဝယ်ဈေးကွက်ပဲပြောပြောကျွန်တော်တို့ဒီတရားမဝင်ဈေးကွက်ပဲပြောပြောငွေလဲနှုန်းကဘိုဘန်ရဲ့ရည်ညွှန်းငွေလဲနှုန်းနဲ့စိတ်ကိုကွာနေတာမျိုးတွေသတိထားမိပါတယ်အဲ့တော့ဒီငွေလဲနှုန်းကွာဟာချက်ကိုမထိမ့်မဲနဲ့အတင်းကြထိန်းချုပ်နေရဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိတော့လက်ရှိဘိုမန်ဘိုဘန်ကုသွားနေတဲ့လမ်းကြောင်းကအဲကြာကြာဆက်ပြီးတော့ထိန်းနိုင်မလားဆိုရယ်ဆွေးမှုမျိုးရှိပါတယ်
ဒီ2022ဧပြီလ3ရက်နေ့မှာဒီကမ္ဘာဟိုပါဘိုဘန်ကနေပြီးတော့ဗောနော်ကျွန်တော်တို့ရဲ့ဘိုဘန်ကနေထုတ်ပြန်လိုက်တဲ့အထူးသဖြင့်ကျွန်တော်တို့နိုင်ငံညာငွေလဲနှုန်းကိုသူတို့ကကန့်တတ်လိုက်တဲ့เนาะဟိုပါနှုံးသေးအနေနဲ့တတ်မှတ်လိုက်တဲ့ပြဿနာ1850တတ်မှတ်လိုက်တဲ့ပြဿနာဟာတကယ်အကြီးမားဆုံးဒီရေတောင်းမြေပြဿနာကြီးဖြစ်လာတယ်ဗောနော်အဲ့ဒါကတော့ဒါအဓိကကတော့ကျွန်တော်တို့စေတနာကတော့ခုနပြောတဲ့ဒီနိုင်ငံညာငွေအာဝင်ရရှိမှုဒီနည်းလာတဲ့အတွက်ကြောင့်မလို့ကိုယ်တည်းကထွက်မသွားအောင်နော်ဒီငွေလွှဲနှုံးနဲ့ကန့်တတ်လိုက်တယ်လို့ဟိုပြောလို့ရပြီမဲ့လေတကယ်သွားထိခိုက်တာကကျွန်တော်တို့ဒီနိုင်ငံညာငွေသုံးဆွဲနေတဲ့ဒီတွင်းကုန်ထုတ်လုပ်တဲ့ဘိုင်းမှာသွားမထိပဲနဲ့နိုင်ငံညာငွေကိုရှာပေးနေတဲ့เนาะကျွန်တော်တို့ရဲ့ပို့ကုန်လုပ်ငန်းရှင်တွေအများစုကိုသွားထိ
ဒေါက်တာဇော်ဦးနဲ့မြန်မာစီးပွားရေးအခြေအနေတွေ့ဆုံမြန်မြန်ခံဒုတိယပိုင်းကိုတော့လာမယ့်စနေနေ့အပတ်စဉ် TV Magazine အစီအစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ခုတော့ပြည်ခရက်ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးချင်ပါတယ်။ကွယ်လွန်သွားတဲ့ဗြိတိရှ်ဘုရင်မကြီးအဲလစ်ဘက်ကိုအောက်မေ့ဂွန်ပြတဲ့အထိတ်မှကိမုံလေးတွေကူကီမုံတွေကိုကစ်တောင်မုံဆိုင်ကအယောင်ချပေးနေပါတယ်။ဥရောပမှာကျင်းပတဲ့မိဘုံပြန်ခီပြိုင်ပွဲမှာမိုင်မောင်းတထောင်နေပါရောက်တဲ့တာအဖအနိုင်ရသွားပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူလေးတွေကိုမှအနာကျော်ကစူးစီးတင်ပြထားပါတယ
်အလစ်စဘက်ဘီမာကြီးဆုံးပါသွားတာကြောင့်နိုင်ငံတကာကဝန်းနေမှုတဝင်တော်တွေပါကြဘီမာကြီးကိုအောက်မေ့ဂုဏ်ပြုမှုတွေပြုလုပ်နေကြတာမှာဒါအာဖရိကနိုင်ငံကိတ်တောင်မြို့ကန်တွေလည်းပါဝင်ပါတယ်ဘီရစ်ရှားဘီမာကြီးကွယ်လွန်မှုဝန်းနေခြင်းအထိတ်မှန်ဖြစ်နေဒါအာဖရိကနိုင်ငံကိတ်တောင်မြို့မှာပတိဖော့စ်ကိတ်မုတ်ချိုတုံးလေးတွေကပ်ကိတ်တွေကူကီမုတ်တွေရောင်းပေးနေတာပါ။စုံဖားသွားတဲ့အလစ်ဇဘက်ဘီယမာကြီးကိုဂုဏ်ပြုပြီးတော့ရှာလီစ်ဘေကရီမုတ်ဆိုင်ကဒီမုတ်လေးတွေဖန်တီးတာဖြစ်ပါတယ်။ကပ်ကိတ်ကိတ်မုတ်မှာဗြိတိန်နိုင်ငံရဲ့အလံယူနီယံချက်အလံအယောင်အနည်းအဖြူအပြားတို့နဲ့အမှတ်တရစာသားလေးတွေရေးထားပါတယ်။ဆိုင်ဘာရှင်အလက်ဇန်ဒရာမာဖီကအစားထိုးလို့မရတဲ့ဘီယမာကြီးအလစ်ဇဘက်ကိုဂုဏ်ပြုတာဖြစ်တယ်လို့ပြောပါတယ
် Incredible woman and an incredible loss to this world
ကိတ်တောင်မြို့တော်ခမ်းမကိုတော့ယူနီယံချက်အလံအယောင်မီးလုံးတွေနဲ့မီးထွန်းညှိထားတာတွေ့နိုင်ပါတယ်အဲ့နေရာကိုလာကြည့်ကြတဲ့ကိတ်တောင်မြို့ခံတွေကတော့
And I'm so proud of what she did for the Commonwealth
ဒနာတဟာယနိုင်ငံများအတွက်ဘီယမာကြီးလှုပ်ပေးခဲ့တာတွေကအခုလိုမျိုးဂုဏ်ပြုဆင်နွှဲမှုတွေနဲ့ထိုက်တန်ပါတယ်လို့ပြောကြပါတယ်ပြင်သစ်နိုင်ငံထုတ် Rafael တိုက်လေယာဉ်အပါအဝင်ပြင်သစ်စစ်လေယာဉ်တွေအင်ဒိုနီးရှားလေပိုင်းတွေမှာတရုတ်ပြပြန်တန်းနေကြတာဖြစ်ပါတယ်။ဂျာဗာနဲ့ဆူမာထရာကျွန်းကြားစန္ဒာရေလက်ကြားပေါ်မှာပြင်သစ် Rafael လေယာဉ်၃စီးကစစ်ဖြည့်လေယာဉ်ကနေပြီးဝေဟင်းထဲမှာစစ်ဖြည့်တဲ့လုပ်ငန်းရှင်ကိုတရုတ်ပြနေကြပါတယ်
။ It's a clear sign of our common willingness to work together in an unstable world.
အခုလိုမျိုးအင်ဒိုနီးရှားဝေဟင်မှာပြင်သစ်စစ်လေယာဉ်တွေတရုတ်ပြပြန်တန်းနိုင်တာကတည်ငြိမ်မှုရှိတဲ့ကမ္ဘာတစ်ခုရအောင်လို့နှစ်နိုင်ငံပူးပေါင်းလှုပ်ဆောင်ခြင်းနဲ့ဘုံသဘောထားကိုပြသနေပါတယ်လို့အင်ဒိုနီးရှားနိုင်ငံဆိုင်ရာပြင်သစ်သံမကြီးကပြောပါတယ်။တနည်းနဲ့ကြင်ကျင်းပနေကြ Pitch Black 2022နိုင်ငံပေါင်းစုံစစ်ရေးလေ့ကျင့်မှုဩစတြေးလျနိုင်ငံမှာပါဝင်ပြီးတော့ပြင်သစ်လေယာဉ်တွေပြန်လာမှာအင်ဒိုနီးရှားနိုင်ငံကိုဝင်ရောက်တာဖြစ်ပါတယ်။အင်ဒိုနီးရှားကပြင်သစ်စီကနေပြီးတော့စစ်လေယာဉ်6ဆင်းဝယ်ဖို့သဘောတူလက်မှတ်ရေးထိုးထားတာပါ စုစုပေါင်း42ဆင်းဝယ်ဖို့သဘောတူထားပြီးတော့ A400 တည်ယူပို့ဆောင်ရေးလေယာဉ်2ဆင်းကတော့ဝယ်ထားပြီးဖြစ်ပါတယ်။ဂျာမနီကအသားဖာဝါဒတန်အရေးဆုံးမျိုးပုံပြန်စီ65ချိန်မြောက်ဂေါ်ဒန်ဘန်နဲ့ပြိုင်ပွဲမှာအနိုင်ရသွားပါတယ်။သူတို့ကဆွစ်ဇာလန်ကနေဘူလ်ဂေးရီးယားနိုင်ငံပင်လယ်နက်ဒေသအထိမိုင်1000နီးပါးခန့်ကိုဒဏ်ငွေမျိုးပုံပြန်စီးသွားခဲ့ကြတဲ့ William Imus နဲ့ Benjamin Imus တို့တားဖာပဲဖြစ်ပါတယ်။သူတို့ကဥရောပမှာကျင်းပတဲ့ဒဏ်ငွေလောင်စာသုံးမျိုးပုံပြန်စီပြိုင်ပွဲမှာရှင်ပြိုင်ပြီးတော့အနိုင်ရခဲ့တာပါ။စက်တင်ဘာလ2ရက်နေ့မှာသူတို့ဆွစ်ဇာလန်ကစတင်ထွက်ခွာပြီးတော့မြင်းဖြောင်အတိုင်းမိုင်ပေါင်း989မိုင်ပြန်တန်းခဲ့ပါတယ်။စက်တင်ဘာလ5ရက်နေ့မှာတော့သူတို့တူရကီနယ်စပ်ကပင်လယ်နဲ့ကန်ယူရန်တနေရာဘူလ်ဂေးရီးယားနိုင်ငံထဲမှာဆင်းသက်ခဲ့တာပါ။ဒီခီးတွေအိုင်မတ်တို့သားဖာဝေဟင်းထဲမှာ2ရက်နဲ့12နာရီစက္ကန့်20ကြာခဲ့ပါတယ်။သူတို့ကမီးပုံးပြန်တဲ့ဂျာမနီ၊ဩစတြေးလျနယ်စပ်တစ်လျှောက်ကနေဖြတ်သွားပြီးတော့ဟန်ဂေရီ၊ဆာဗီးယား၊ရိုမေးနီးယားနဲ့ဘူလ်ဂေးရီးယားနိုင်ငံတို့ကိုဖြတ်ပြန်ခဲ့တာပါ။သူတို့နှစ်ဦးဟာဒီပြိုင်ပွဲမှာသားဖာအနိုင်ရတဲ့ပထမဦးဆုံးအတွေ့အလဲဖြစ်ပါတယ်။ဒီပြိုင်ပွဲမှာ Kurt Friedel နဲ့ Pascal Wibrach တီဂါတို့နှစ်ဦးလည်း963မိုင်အကွာအဝေးကိုဖြတ်ပြန်တန်းပြီးတော့ဒုတိယရရှိပါတယ်။အပြင်တိုင်ဖုန်းမုန်တိုင်းနဲ့ရင်ဆိုင်ရပြီးတော့လူတချို့ပျောက်ဆုံးလူတချို့သေဆုံးသွားခဲ့တဲ့တောင်ကိုရီးယားနိုင်ငံမှာမုန်တိုင်းထွက်သွားပြီးနိုင်ပေါင်းများစွာကြာပြီးချိန်မှာတော့လူနှစ်ယောက်ကိုကယ်ဆယ်နိုင်ခဲ့တာပါ။စက်တင်ဘာလ6ရက်နေ့ကတောင်ကိုရီးယားနိုင်ငံတောင်ပိုင်းမှာတိုက်သွားတဲ့မုန်တိုင်းကြောင့်ရေပြည့်သွားတဲ့မြေအောက်ကားပါကင်မှာပိတ်မိနေသူနှစ်ယောက်ကိုကယ်ထုတ်ဖို့သူတို့ခက်ခဲခဲခဲလုပ်ခဲ့ကြရတာပါ။ပိုဟမ်မြို့မှာနေရင်တိုက်တန်းမြေအောက်ကားပါကင်ထဲကနေကားတွေရေမနစ်အောင်လို့သွားထုတ်ဖို့လုပ်တဲ့သူ10ဦးပျောက်ဆုံးသွားတာဖြစ်ပါလေ။အဲ့ဒီထက်ကနှစ်ဦးကိုကယ်ဆယ်ရေးသမားတွေ12နာရီအကြာညပိုင်းမှာကယ်တင်နိုင်ခဲ့ပါလေ။သူတို့နှစ်ဦးစလုံးကားပါကင်ဝင်ပေါက်နားမှာရှိနေခဲ့ကြတာပါအသက်30ကျော်အမျိုးသားကားပါကင်ဝင်ပေါက်နားပိုက်လုံးကြီးတွေကိုခိုတွဲနေခဲ့ပြီးတော့အသက်50ကျော်အမျိုးသမီးကတော့ဆောက်လုပ်ရေးလုပ်ငန်းသုံးပုပ်ပြားကြီးတွေပေါ်တက်နေခဲ့ပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေမှာမိသက်စစ်သားနဲ့ကမ်းခြေဆောက်တပ်ဖွဲ့ဝင်လူပေါင်း190ကျော်ပါဝင်ပြီးတော့ကယ်ဆယ်ရေးလုပ်သူတွေရွှွင့်ရည်တွေထဲမှာပျောက်ဆုံးနေတဲ့သူတွေကိုရှာပေးမယ်လဲနှစ်ဦးပဲအသက်ရှင်ရခဲ့နိုင်ပြီးတော့ကျန်တဲ့6ဦးကတော့အလောင်းမဲရလိုက်ပါတယ်ဒီမြေအကားပါကီမှာပိတ်မိနေသူကျန်သူတွေအားလုံးသေဆုံးသွားတာပါတိုင်ဖုန်းမုန်တိုင်းကစက်တင်ဘာလ6ရက်နေ့မှာပြင်းအားတနာရီကမိုင်90ဝန်းကျင်နဲ့တောင်ကိုရီးယားနိုင်ငံတောင်ပိုင်းဆက်မှုလုပ်ငန်းတွေအများပြားရှိတဲ့ဒေသကိုဝင်တိုက်သွားတာဖြစ်ပါတယ်မုန်တိုင်းကြောင့်လူ20မကသေဆုံးပြီးတော့လူထောင်ပေါင်းများစွာလည်းသူတို့ရဲ့အိမ်တွေမှာနေလို့မရပဲနဲ့ဘေးလွတ်ရာကိုရှောင်ရှားခဲ့ကြရပါတယ်တရုတ်နိုင်ငံမှာလှုပ်သွားတဲ့တရုတ်ငလင်ကြောင့်ပိတ်မိနေတဲ့ရွာသားတွေကိုတော့ငလင်လှုပ်ပြီးတော့နောက်ရက်ပိုင်းစက်တင်ဘာလ6ရက်နေ့ကမြစ်တစ်ဖက်ကန်ကနေပြီးတော့ zip line နဲ့ဂျိုဒန်ဒွေလောင်းခို့ပြီးတော့ကယ်ထုတ်ခဲ့ရပါတယ်။ပြင်အား 6.8 ငလင်လှုပ်ပြီးတဲ့နောက်ကယ်ဆယ်ရေးလုပ်ငန်းတွေကိုနင်းညမှာဆောင်ရွက်နေကြတာကို CCTV ရုပ်သံမှာပြတာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းတောတောင်ထူထပ်တဲ့ဒေသမှာစက်တင်ဘာလ5ရက်နေ့ကပြင်းထန်တဲ့ငရင်တစ်ခုလှုပ်သွားခဲ့ပြီးတဲ့နောက်အသက်ရှင်ကျန်ရစ်တဲ့သူတွေကဲတင်နိုင်ရေးကိုအချိန်လုပြီးတော့လုပ်ခဲ့ရပါတယ်။လမ်းပန်းပြတ်တောက်နေတဲ့နေရာတွေကလူတွေကိုလည်းရရနီးနဲ့ကဲတင်နိုင်မှုလှုပ်ဆောင်ခဲ့ကြရတာပါ။ပြည်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ကငရင်တွေကြောင့်တောင်တွေပြိုလမ်းတွေလည်းပြတ်တောက်ကုန်ပါတယ်။စက်တင်ဘာလ9ရက်နေ့မှာအနက်9မိုင်ခွဲကိုဗဟိုပြုတဲ့ပြင်းအားသုံးငရင်ငယ်လေးလည်းထပ်ပြီးတော့လှုပ်သွားခဲ့တာပါ။အဲလိုမျိုးငရင်တွေလှုပ်တဲ့ချင်းဟိုင်တိဘက်ကုန်းမြစ်အရှိဘက်စီချွန်ပြည်နယ်မှာကပြည့်ရွေကြောတွေကြောင့်ငရင်မကြာခဏလှုပ်တတ်ပါတယ်။အပြည့်ဆုံးငရင်ဖြစ်တဲ့စီချွန်ပြည်နယ်မှာ2018ခုနှစ်ကပြည်အား၈နယ်လှုပ်သွားခဲ့ပြီးတော့လူပေါင်း9000နီးပါးသေဆုံးခဲ့ရပါတယ
် POA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရီသားဖြတ်ချခွင့်ကိုအမေရိကန်တရားရုံးချုပ်ကပယ်ဖျက်ပြီးတဲ့နောက်သက်ဆိုင်ရာပြည်နယ်တွေအလိုက်ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေသမတ်ပြဋ္ဌာန်းမှုခွင့်ပြုလိုက်ပြီးမှာတော့တရီသားဖြတ်ချင်လို့သူတွေအဖို့နှိဆက်ရာတခြားပြည်နယ်တွေကိုတွားရောက်ပြီးတော့တရီသားဖြတ်ချကြပါတယ်ဒီအကြောင်း EP သတင်းကိုအခြေခံပြီးတော့ကြောအောင်တင်ပြထားပါတယ်
23နှစ်အရွယ်မော်နီကာအဘာဟာတယောက်နောက်ထပ်ကိုယ်ဝန်လွှဲထားပြီလို့သိချိန်မှာသူဟာဒီကိုယ်ဝန်ကိုဖျက်ချဖို့ဆုံးဖြတ်ခဲ့ပါတယ်အဘာဟာဟာကလေး3ယောက်မိခင်မှာ
The way they explain the procedure
ဘာတွေလုပ်မလဲဆိုတာသူတို့ရှင်းပြတဲ့ပုံရဆိုရင်အလွန်လွယ်ပါတယ်ကိုယ်ဝန်ဖျက်ချမလားကလေးမွေးမလားဆိုတာမှာကိုယ်ဝန်ဖျက်ချတာကကလေးမွေးလိုက်ရတာထက်ပိုပြီးတော့လွယ်ကူပုံရပါတယ်
1983ခုနှစ်ကစလို့အမေရိကန်နိုင်ငံတော်ဝန်နှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့တရီသားဖျက်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်ကခံရခဲ့တဲ့တရားသူကြီး၃ဦးအပါအဝင် Conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကပြန်ပယ်ဖျက်လိုက်တာပါဒီလိုပယ်ဖျက်ပြီးပြည်နယ်အလိုက်ဥပဒေပြဋ္ဌာန်းခွင့်ပြုလိုက်တဲ့အခါမှာတော့ Ohio ပြည်နယ်ကလည်းနှလုံးခုန်တံကိုစကြားရခြင်းဒရေသား6ပတ်အရွယ်မှာကိုဝင်ဖျက်ချခွင့်ကိုပိတ်ပင်လိုက်ပါတယ်ဒီအတွက်အခက်တွေ့ကြတာပ
ါ I have to get it done
ဒီကိစ္စအမြန်ပြီးစင်လာပါပြီနောက်ထပ်မဆောက်နိုင်တော့ပါဘူးဒီကိစ္စမပြီးမချင်းတခြားကိစ္စတွေကိုပြစ်ထားရတာပါနောက်ထပ်ကလေးမွေးဖို့စိတ်ပိုင်းဆိုင်ရာအရာရောငွေရေးကြေးအရာရောလုံးဝအဆင်မပြေပါဘူ
းကိုဝင်ဖျက်ချခွင့်ပိတ်ပင်လိုက်ချိန်ကစပြီးတော့ဒေတန်မျိုးကအချိန်ကကိုဝင်ဖျက်ချလိုသူရာနဲ့ချီကိုမိုင်120အဝေးအင်ဒီယာနာပြည်နယ်ကစေကန်းကိုလွှတ်ပြောင်းပေးပါတယ်။အဲ့ဒီစေကန်းမှာတော့ဒရေသား73မိနစ်6ရက်အရွယ်အထိဖျက်ချနိုင်ပါတယ
်။ Now there's a sense of
shape ပူပန်တော့ကရောက်ရတာတွေပြီးအခုတော့ဖျက်ချနိုင်တာကြောင့်ကံကောင်းတယ်လို့ပြောကြပါမယ်။ဒီလိုခွင့်ရမရတဲ့တခြားသူတွေအတွက်တော့စဉ်းစားမိပါတယ်။
အခုခါမှာတော့အိန္ဒိယနာပြည်နယ်ကလည်းကိုယ်ဝန်ဖျက်ချခွင့်အလုံးနီးပါးကိုတားဆီးလိုက်ပြီးလာမယ့်စက်တင်ဘာ15ရက်နေ့မှာဒီဥပဒေစတင်အသက်ဝင်မှာပါ။ဒါကြောင့်အဘဟာဟာအိန္ဒိယနာကိုအမြန်ဆုံးသွားဖို့ဆုံးဖြတ်လိုက်ပါတယ
်။ Like generally in good spirits.
စိတ်ထဲမှာဒီနေရင်ပဲရှိပါတယ်။စိတ်မကောင်းဖြစ်တာဝမ်းသာတာမျိုးလည်းမရှိပါဘူး။ကိုဘာလို့မှလဲဆိုတော့ကိုသိပြီးသားပါ
။အခုလိုခက်ခဲတွေကြောင့်နောက်ထပ်ဒီလိုအခြေအနေအရောက်ခံမှာမဟုတ်ဘူးလို့လည်းဆိုပါတယ
်။
အခုတော့အလုံးပြီးသွားပါပြီ။ရှိစက်ရှောက်လန်းရမယ်ဘဝအတွက်ပြင်ဆင်တာပါဒီလိုအမားမျိုးထက်ပြီးတော့အဖြစ်မခံပါဘူ
းစီးကန်းကိုရောက်လာတဲ့ဒရီသားဖျက်ချလို့ဒီအများစုကမရင်းချစ်ခံရတာဒရီသားပုံမှန်နေရာမှာမရှိတာတချို့ကတော့ကိုဝင်တားစီအလုပ်မလုပ်တာကြောင့်ဖြစ်ပါတယ်စီးကန်းတွေပြေးလိုက်ရပြီမလဲတတ်နိုင်ကြများတော့ပူညီသွားမှာဖြစ်တယ်လို့စီးကန်းဝန်ထမ်းတွေကပြောပါတယ်ခင်ဗျာ
အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့၄နှစ်တာကာလအတွင်းနှစ်တစ်နှစ်ရဲ့ပထမ9လမှာဝင်ရောက်လာတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကတခြားနှစ်ကာလတူအပိုင်းအခြားနဲ့နှိုင်းယှဉ်လိုက်ရင်2022ခုနှစ်ကအနည်းဆုံးဖြစ်ပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျင်းမှတ်စုများအဖြစ်တင်ဆက်ပေးထားပါတယ်။
ခုနှစ်ပထမ9လမှာဝင်ရောက်ခဲ့တဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုပမာဏဟာပြီးခဲ့တဲ့၄နှစ်တာအတွင်းမှာအနည်းဆုံးဖြစ်ပါတယ်။ဒါကြောင့်အာဏာသိမ်းခဲ့တဲ့မနစ်ကနဲ့နိုင်ရှင်အောင်ထောက်ဝကျော်လျော့နေသွားတာပါ။လျော့နေသွားတဲ့နိုင်ငံခြားယင်းနှီးမြှုပ်နှံမှုပမာဏကအမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိပါတယ်။အရင်နှစ်ပထမ9လမှာအမေရိကန်ဒေါ်လာ 3.4 ဘီလီယံကျော်ရှိပေမဲ့အခုနှစ်မှာ 1.6 ဘီလီယံပဲရှိပါတော့တယ်။2019ခုနှစ်ပထမ9လမှာအမေရိကန်ဒေါ်လာ 2.8 ဘီလီယံကျော်2020ပြည့်နှစ်ပထမ9လမှာ 3.8 ဘီလီယံကျော်ရှိခဲ့ပါတယ်အခုနှစ်အတွင်းနိုင်ငံခြားယင်းနှီးမြှုပ်နှံမှုအမေရိကန်ဒေါ်လာ 1.6 ဘီလီယံကျော်ရှိခဲ့တဲ့အထက်အများဆုံးကဇူလိုင်လမှာဝင်ရောက်ခဲ့တာပါဇန်နဝါရီလမှာအမေရိကန်ဒေါ်လာတန်260ကျော်ဝင်ခဲ့ပြီးဖေဖော်ဝါရီလမှာအမေရိကန်ဒေါ်လာ24သန်းအထိတိတိတသားကျသွားပါတယ်။မတ်လမှာအမေရိကန်ဒေါ်လာ116သန်းကျော်အထိပြန်တက်လာပါတယ်။ဒါပေမဲ့ဧပြီလ၊မေလနဲ့ဇွန်လတွေမှာအမေရိကန်ဒေါ်လာ10သန်းအောက်သာဝင်ရောက်ပါတယ်။ဇူလိုင်လမှာတော့အမေရိကန်ဒေါ်လာတန်း1200နီးပါးအထိပြန်တက်ခဲ့ပါတယ်။ဒါကြောင့်တစ်လအတွင်းမှာယင်းနှီးမြှုပ်နှံမှုအစ180နီးပါးမြင့်တက်သွားခဲ့တာဖြစ်ပါတယ်။ခုနှစ်ပထမ9လတာအတွင်းမြန်မာနိုင်ငံမှာယင်းနှီးမြှုပ်နှံမှုအများဆုံးလုပ်ခဲ့တာကအာဆီယံနိုင်ငံတွေပဲဖြစ်ပါတယ်။အာဆီယံနိုင်ငံတွေရဲ့ယင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာ 1.3 ဘီလီယံကျော်ရှိခဲ့တာပါ။တရုတ်ယင်းနှီးမြှုပ်နှံမှုကဒုတိယအများဆုံးဖြစ်ပြီး အမေရိကန်ဒေါ်လာ258တန်းကျော်ဝင်ရောက်ခဲ့ပါတယ်။အာဆီယံနဲ့တရုတ်ရင်းနှီးမြှုပ်နှံမှုကိုနှိုင်းယှဉ်ရင်အာဆီယံက9ဆကျော်များနေပါတယ်။ AUKUS ၊ QUAD နဲ့ EU အဖွဲ့တွေအားလုံးပေါင်းမှအမေရိကန်ဒေါ်လာ11တန်းကျော်သာရှိခဲ့ပါတယ်။ဒီခုနလတာအတွဲမှာမြန်မာနိုင်ငံကိုနိုင်ငံပေါင်း73နိုင်ငံကနေရင်းနှီးမြှုပ်နှံမှုတွေဝင်ရောက်ခဲ့ပါတယ်။အဲ့ဒီနိုင်ငံတွေထဲမှာတောင်ကိုရီးယား၊ထိုင်ဝမ်၊ဂျပန်၊အင်ဒိုနီးရှား၊နယ်သာလန်နဲ့အိန္ဒိယလိုနိုင်ငံတွေပါဝင်ကြပါတယ်။စင်ကာပူကအမေရိကန်ဒေါ်လာ1ဘီလီယံကျော်နဲ့အများဆုံးဖြစ်ခဲ့ပြီးဗြိတိန်ကအမေရိကန်ဒေါ်လာ3သိန်းကျော်နဲ့အနည်းဆုံးရင်းနှီးမြှုပ်နှံခဲ့တာပါ။ပုံမှန်ရင်းနှီးမြှုပ်နှံမှုဝင်ရောက်လေးရှိတဲ့52နိုင်ငံထဲမှာကျန်39နိုင်ငံကဝင်ရောက်မှုမရှိခဲ့ပါဘူး။
ISP မြင်ကွင်းကျဲမတ်စုအပြင်မှာတော့ကဘာတလောခီတော့အစီအစဉ်မှာစပိန်နိုင်ငံကက်တလိုနီးယားမှာဇန်နဝါရီလကုန်ပိုင်းရောက်တိုင်းချက်သွန်စားပွဲကိုကျင်းပပါတယ်ဒီနေ့မှအထူးဆက်ပြုတ်ထားတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေကိုဘယ်သူအများဆုံးစားနိုင်တယ်လဲပြန်ကြတာပါဒီဒေတာခံတွေအလီထားကြတဲ့ချက်သွန်စားပွဲရောစီကိုမတ်စုမြတ်မနဲ့အတူကဘာတလောခီတော့အစီအစဉ်ကနေကြည့်ကြရအောင်ပါ
စပိန်နိုင်ငံအရှေ့မြောက်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကက်တလိုနီးယားနယ်မှာစောင်းရာသီရောက်တိုင်းဒီနယ်သားတွေအလေးထားစားကြတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေပေါ်ပါတယ်ချက်သွန်တွေကိုရိတ်သိမ်းပြီးတာနဲ့မီးပူပေါ်ပစ်တဲ့မီးဖုတ်ပြီးတော့ခရမ်းကျင်သီးမီးဖုတ်ငရုတ်သီးပွားမီးဖုတ်တို့နဲ့လုပ်ထားတဲ့ sauce တို့နဲ့တို့စားတာပါကက်တလိုနီးယားနယ်မှာအဓိကထားစိုက်ပျိုးတဲ့ကယ်ဆော့အမျိုးအစားချက်သွန်တွေကချက်သွန်မိတ်ခက်ချီချီပုံစံဖြစ်ပါတယ်အလုံးတုတ်တုတ်ချက်သွန်မိတ်လို့ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးထားတာမို့ထူးခြားတယ်လို့ပြောကြတာပါကယ်ဆော့ချက်သွန်တွေကပုံမှန်ဟင်းချက်ချက်သွန်တွေလောက်လည်းမမှော်ပါဘူးဒီနယ်ကမိသားစုထမင်းဝိုင်းတိုင်းမှာမပါမဖြစ်တဲ့ကောက်ဆူတာတာလို့စပိန်လိုပြောတဲ့ကယ်ဆော့ချက်သွန်မီးဖုတ်ဟင်းလျာကိုဘလောက်အလေးထားလဲဆိုရင်ဒီချက်သွန်မျိုးစားထွက်တဲ့ Vaiz မြို့မှာဇန်နဝါရီလကုန်ရောက်တိုင်းမှာချက်သွန်စားပွဲတော်ကိုကျင်းပပါတယ်ကောက်ဆူတာတာချက်သွန်မီးဖုတ်စားပွဲတော်ကို1982ခုနှစ်ထဲက Vaiz မြို့မှာနှစ်ဆင်ကျင်းပလာခဲ့ပြီး2020ခုနှစ်တုန်းကပဲကိုဗစ်ကရောဂါကြောင့်ပြိုင်ပွဲမလုပ်ဖြစ်ခဲ့တာပါပွဲတော်ချိန်ဆိုချက်သွန်စားပြိုင်ပွဲကျင်းပတဲ့မြို့လေရင်ပြင်ပတ်လည်မှာပြိသက်3000ကျော်လောက်လာရောက်ဆင်နွှဲကြလေရှိပါတယ်။ရိုးရာကက်တလန်နဲ့တောင်တူလေသမားအဝတ်အစားတွေဝတ်ထားကြသူတွေကကယ်ဆော့ချက်သွန်တွေကိုမိသွေးမိဖို့တွေပေါ်မှာမိဖုတ်ကြပါတယ်။ပြိုင်ပွဲစပြီဆိုရင်တော့အဲ့ဒီချက်သွန်မိဖုတ်တွေကိုပြိုင်ပွဲဝင်သူက45မိနစ်အတွင်းအများဆုံးစားနိုင်သလောက်စားကြရတယ်လို့ပွဲစီစဉ်သူတွေကရှင်းပြပါတယ်
။ Como hay año de pandemia tenemos 10 concursantes, los otros años teníamos 20.
ဒီနေ့မှာတော့ကာယောဂါကြောင့်ဝင်ပြိုင်တဲ့လူ10ယောက်ပဲရှိပါတယ်။ပုံမှန်ဆိုအယောက်20ဝင်ပြိုင်တဲ့ပွဲပါ။ပြိုင်ပွဲကြာချိန်ကတော့45မိနစ်ဖြစ်ပါတယ်။ပွဲစပြီးဆိုရင်ပြိုင်ပွဲဝင်တဲ့လူတယောက်ချင်းစီကိုချက်သွန်50စီပေးပါတယ်။အပြိုင်စားနေကြချင်းထပ်လူချင်းနေဆိုရင်ကျွန်တော်တို့ထပ်ပြီးပေးပါတယ်။ပြိုင်ပွဲဝင်သူတယောက်ချင်းစီဘယ်လောက်အများကြီးစားသလဲဆိုတာအလေးချိန်မှတ်ထားပါတယ်။အစားပြိုင်တဲ့သမတ်ချင်းပြည့်သွားရင်မစားနိုင်မဲ့ကြံနေတဲ့ချက်သွန်တွေရဲ့အလေးချိန်ကိုချိန်ပါတယ်။အဲ့ဒီနေ့ဘယ်သူကဘယ်လောက်များများစားထားသလဲဆိုတာကျွန်တော်တို့သိရပါတယ
်အခုလိုချက်သွန်မီးဖုတ်စားတာ19ရာစုအကုန်ပိုင်းလောက်ကစားတယ်လို့ဒေသခံတွေကပြောပါတယ်တောင်သူတွေတနည်းမှာချက်သွန်မီးဖုတ်ထားရေးမိသွားကြလို့အပေါ်ယံပိုင်းတူးသွားပေမဲ့အဲ့ဒီတူးနေတာတွေကိုဖယ်ပြီးတော့အထက်ကချက်သွန်ကိုစားကြည့်တဲ့အခါမှာချိုပြီးတော့ညဉ့်ညံ့တဲ့အရသာကိုတည်သွားကြတာလို့ဆိုပါတယ်အဲ့ဒီထဲကစားလို့ကောက်ဆူတာတာချက်သွန်မီးဖုတ်ကိုဟင်းလျာတစ်ခုအနေနဲ့အထူးတလဲစားကြတာဖြစ်ပါတယ်ပြန်ပွဲဝင်သူတွေအနေနဲ့ကအများဆုံးစားနိုင်တယ်ဆိုတာထက်သူတို့နေရဲ့ရိုးရာအဆင်အလာကိုထိရရောက်တယ်ဆိုတာပြသနိုင်တဲ့အတွက်ဂုဏ်ယူစရာဖြစ်တယ်လို့ပြောပါရယ
်။ Muy contento la verdad porque es la segunda vez que participo y tenía ganas de a ver si conseguía esta segunda vez conseguía el título.
သိပြောပါရယ်ကျွန်တော်ဒါဒုတိယအကြိမ်ဝင်ပြိုင်တာပါ။လွန်ခဲ့တဲ့နှစ်နှစ်ကဝင်ပြိုင်ခဲ့ကြတဲ့ကအရန်နိုင်ကျင်တာပါ။ဒါပေမဲ့အဲ့ဒီတုန်းကဒုတိယဆုပဲရခဲ့ပါရယ်။အခုတော့နောက်ထပ်ရှီမန်းချက်တစ်ခုပြည့်သွားပြီမို့တိတ်ကိုဝမ်းသာရပါရယ်။
သူကတော့45မိနစ်အတွင်းမှာချက်သွန်138ခုစားပြီးတော့ပထမဆုရသွားတာပါ45မိနစ်အတွင်းမှာချက်သွန်100ထက်မနည်းစားရတာကလည်းလွယ်တော့မလွယ်နှားပါဘူ
းlos primeros 50 muy bien en 14 minutos los tenía acabado luego ya con el
ပထမတော့ကျွန်တော်တော်တော်စားနိုင်ပါတယ်14မိနစ်အတွင်းချက်သွန်50လုံးကုန်စားနိုင်ပါတယ်ဒုတိယတော့လည်းထပ်ပြီးရောကျွန်တော်စားတာနေလာပါတယ်နောက်ဆုံးအတုတ်ရောက်တော့တော်တော်ကိုမစားနိုင်တော့ပါဘူး ပွဲပြီးချိန်မှာချက်သွန်3-4လုံးလောက်မစားနိုင်ပဲကျန်နေပါတယ
်။ချက်သွန်စားပွဲတော့မှာချက်သွန်အများဆုံးစားနိုင်သူကိုပဲစုပေးတာမဟုတ်ပါဘူး။အကောင်းဆုံးကယ်ဆော့ချက်သွန်တွေကိုစိုက်ပျိုးနိုင်သူလေသမားစု Romesco Sauce အကောင်းဆုံးလုံနိုင်သူစုစတဲ့စုတွေလည်းပေးပါတယ်။
La fiesta de la calzutada en Valle pues tiene una relevancia.
ချက်သွန်စားပွဲတော့က Boris Mew အတွက်သိအရေးပါတဲ့ပွဲတော်တစ်ခုဖြစ်ပါတယ်။ကျွန်တော်ထင်တော့ Catalonia နယ်မှာရေပန်းအစားဆုံးအစားအသောက်ပွဲတော်တစ်ခုဖြစ်ပါတယ်။ကျွန်တော်တို့ Catalan နယ်သားတွေအတွက်ကတော့မိသားစုတွေမိတ်ဆွေတွေစုံကြစားသောက်ကြတိုင်းဒီချက်သွန်ဟင်းကမပါမဖြစ်ပါ
။ Calzo ချက်သွန်တွေနှုတ်ပြီးတာနဲ့တန်းပြီးတော့မိသွေးမိဖို့ပေါ်တဲ့မိဖို့ကြလေးရှိပါတယ်။မိဖို့ပြီးသွားရင်ချက်သွန်တွေကိုအေးမသွားအောင်လို့အစည်းလိုက်သတင်းစာဆက်ကူနယ်ပဲဖြစ်ဖြစ်တတူဆက်ကူပြားနေပဲဖြစ်ဖြစ်ပတ်ထားကြပါတယ်။ကယ်ဆော့တက်တူမိဖုတ်တွေကိုစားကန်ဒီမှအပေါ်ကတူးနေတဲ့အလွာကိုခွာချပြီးတော့ Romesco Sauce နဲ့တိုးစားကြတာပါ။ Romesco Sauce ကတော့ယောမခစ်ထဲကစားကြတဲ့ Sauce လို့ပြောပါတယ်။ချက်တန်ဗျူခရမ်းကျင်သီးရုပ်သီးဘွားအယ်မွန်သီးတို့ကိုမိဖုတ်ပြီးတော့တန်လွင်စီရှာလကာရီထည့်ပြီးရော့ချိတ်လုပ်ထားတဲ့ Sauce ဖြစ်ပါတယ်။ခတ်ရှည်ရှည်အလုံးတုတ်တုတ်ဖြစ်နေအောင်လို့နှစ်ခါပြန်စိုက်ပျိုးရတဲ့ Calzo ချက်သွန်မျိုးတွေကိုစပိန်နိုင်ငံနဲ့ပြင်သစ်နိုင်ငံကဒေသတချို့မှာစိုက်ပျိုးကြပါတယ်။ဒါပေမဲ့ဒီချက်သွန်မျိုးတွေမူလအစထွက်တာကတော့စပိန်နိုင်ငံ Catalonia နေတဲ့က Vice မျိုးဖြစ်တယ်လို့ EU ဥရောပသမဂ္ဂရဲ့ပထဝီအညွှန်းမှာတရားဝင်ညွှန်ပြသတ်မှတ်ထားပါတယ်ရှင်။ကျွန်မဆူမြတ်မောပ
ါ။မဆူမြတ်မောတင်ဆက်နေတဲ့ကမ္ဘာတလောခီတော့အစီအစဉ်ကိုကြားခဲ့တာပါရှင်။VOA ရဲ့နိုင်စင် TV သတင်းလောအစီအစဉ်တွေသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မြန်မြန်ခန့်တွေကို VOA ရဲ့ Facebook နဲ့ website စာမျက်နှာမှာပြန်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုကိုရဲမွန်ကပြောပြပေးပါရှင
်။ Britain ဘီယင်မာကြီးဒုတိယမြောက် Elizabeth ရဲ့ရုပ်အလောင်းဟာအင်္ဂါနေ့မနေ့ကလန်ဒန်မြို့ရှိ Buckingham Palace ကိုနန်းတော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဘီမာကြီးရဲ့ရုပ်လောင်းဘက်ကင်ဟမ်ပဲရိုကိုမော်တော်ယာဉ်တန်းနဲ့တဲဆောင်လာခဲ့စဉ်လူရာပေါင်းများစွာဟာနန်းတော်အပြင်ဘက်နဲ့လဝေးလက်လမ်းဘေးဝဲရာတွေမှာတန်းစီပြီးဂါရဝပြုကြပါတယ်။တတိယမြောက်ချားစ်ဘုရင်နဲ့ယင်းနေသူတော်ဝင်မိသားစုဝင်တချို့ကလည်းဘက်ကင်ဟမ်နန်းတော်မှာကြိုဆိုခဲ့ကြတာပါ။ဘီမာကြီးရုပ်လောင်းကိုစကော့လန်ပြည်အက်ဒင်ဘတ်မြို့ကနေ C17 စစ်ဖက်ဆိုင်ရာတည်ယူပို့ဆောင်ရေးလေယာဉ်နဲ့လန်ဒန်မြို့ကိုပြန်လည်တဲဆောင်လာခဲ့တာပါ။ရုရှားနယ်စပ်နဲ့တမိုင်လောက်အကွာမှာရှိပြီးလွန်ခဲ့တဲ့9လကရုရှားတပ်တွေကျူးကျော်တဲ့ပထမဆုံးနေ့မှာသိမ်းပိုက်ခဲ့တဲ့ယူကရိန်းနိုင်ငံအရှေ့မြောက်ဘက်ကဗွန်ညံမြို့ကိုယူကရိန်းတပ်တွေပြန်လည်သိမ်းပိုက်လိုက်ပါတယ်။ယူကရိန်းတပ်တွေအောင်မြင်မှုအတွက်ယူကရိန်းအစိုးရကကြေညာနေပြီးလွန်ခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းမှာစစ်တူရန်ကီလိုမီတာ6000ကျော်သိမ်းပိုက်နိုင်ခဲ့ကြောင်းသမ္မတဗိုလိုဒီမာဇလန်စကီကလည်းသတင်းလာနေနှောင်းပိုင်းမင်ကွန်းမှာပြောသွားပါတယ်။ရုရှားတပ်တွေပြန်လည်ဆုတ်ခွာနေရတဲ့အခြေအနေကိုအမေရိကန်တာဝန်ရှိသူတွေကလည်းအတည်ပြုပြောကြပါတယ်။ယူကရိန်းတွေအရှိန်အဟုန်အားကောင်းတဲ့အပြောင်းအလဲတရက်ကိုတေချာပေါက်တွေ့နေရပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောရေးဆိုခွင့်ရှိသူဂျွန်ကာဗီကသမ္မတအင်ဗျူတော်မှာသတင်းနောက်တွေကိုပြောသွားတာပါ။ကမ္ဘာရာသီဥတုပြောင်းလဲမှုရဲ့အကျိုးသက်ရောက်မှုဟာအရင်ကမကြုံဘူးသေးတဲ့အခြေအနေတရက်စီကိုဥတည်နေကြောင်းကမ္ဘာရာသီဥတုအဖွဲ့ကြီးရဲ့အစီရင်ခံစာတစ်အင်္ဂါနေ့ကထုတ်ပြန်ရမှာကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတရက်စ်ကတတိပေးပြောကြားလိုက်ပါတယ် WMO အကြီးအကဲကလည်းရာသီဥတုပြောင်းလဲမှုတွေရဲ့စိုးရိမ်စရာအခြေအနေကိုတတိပေးခဲ့တာပါ The United in Science လို့ခေါင်းစဉ်ပေးထားတဲ့ဒီလေ့လာချက်တွေထဲမှာဒေလူတွေကဖန်လုံအိမ်ဓာငွေတိတ်သေးစဆက်လက်တိုးလာနေပြီးကမ္ဘာကောင်းဆောင်တွေကမ္ဘာကြီးပူနွေးလာနေတာကိုရှော့ချဖို့အစီအစဉ်တွေကိုထိတိမိမိမစီစဉ်နိုင်တာကြောင့်အန္တရာယ်ရောက်မဲ့အခြေအနေပိုနှီးလာနေပြီလို့သတိပေးထားပါဗျ။ရာသီဥတုဆိုးရွားမှုတွေကမကြာခဏဖြစ်နေပြီးဒီဆိုးရွားရဲ့ရာသီဥတုတွေဟာပုံမပြင်းထန်လာနေတယ်လို့လည်းသတိပေးထားပါဗ
ျ။သတင်းအချင်းချက်ကိုကိုရဲမွန်ကြီးညာပေးခဲ့တာပါရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်အောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darryl Smith တို့ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 48 50နဲ့ VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါ။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနှံလောက်ပ
This program has come to you from the Voice of America, Washington.